Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ31ရက်အင်္ဂါညဘက်အစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ2425 3252နဲ့တိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတောင်းဝန်ယူတင်ဆက်ပါပါ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။ဒီနေ့2016ခုနှစ်အတွင်းဥရောပကိုသွားဖို့မြေထဲပင်လယ်ကိုဖျက်ကူးခဲ့တဲ့ရွှေ့ပြောင်းဝင်ရောက်သူ2500ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ UNHCR ဒုက္ခသည်များဆရာကုလသမဂ္ဂမဟာမိတ်ကြီးယုံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တခါမြောက်ကိုရီးယားနိုင်ငံကပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာအောင်မြင်ခဲ့ပုံမရဘူးလို့တောင်ကိုရီးယားကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ Israel Palestine နိုင်ငံအတူရှင်တွဲတည်ရှိရေးထောက်ခံကြောင်း Israel ကကွယ်ရေးဝန်ကြီးတစ်ကပြောကြားလိုက်ချိန်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတော
့ I will work with the French, I'll work with the Egyptians, I will work with the Arab community, I'll work with the global community.
ပါရီမြို့တော်မှာကျင်းပမယ့်ဝန်ကြီးအဆင့်အစည်းအဝေးအတွက် Mr. Kerry ပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူပြည်ထောင်စုငြိမ်းချမ်းရေး27ရာစုပင်လုံညီလွာခံနဲ့ပတ်သက်ပြီးဘာတွေပြင်ဆင်နေကြသလဲဆိုတဲ့အကြောင်းလေးတင်ဆက်မှာဖြစ်တယ်လို့မတိမငြိမ်ဖြစ်နေတဲ့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့ကော်မတီတရက်ဖွဲ့စည်းလိုက်ပါပြီ။တခါမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းခဲ့ရကနေဒီနှစ်မှာတော့အနည်းငယ်ပြန်လည်ကျဆင်းသွားတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပြောဆိုပါတယ်။ဒီလိုအကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ခင်ပြူတွင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ။
ဒီနေ့2016ခုနှစ်အတွင်းဥရောပကိုဝင်ရောက်ဖို့အတွက်မြေထဲပင်လယ်ကိုဖျက်ကူးခဲ့ကြတဲ့ရွှေ့ပြောင်းဝင်ရောက်သူ2500ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ UNHCR ဒုက္ခသည်များဆရာကုလသမဂ္ဂမဟာမိတ်ကြီးယုံကဒီကနေ့ပြောဆိုလိုက်ပါတယ်။2015ခုနှစ်ပထမ5လအတွင်းတုန်းကလည်းရွှေ့ပြောင်းဝင်ရောက်သူ1855ဦးသေဆုံးခဲ့တာပါ။မြေထဲပင်လယ်ကိုဖျက်ကူးသူ81ယောက်မှ1ယောက်နှုန်းသေဆုံးနေတာလို့ UNHCR ပြောခွင့်ရ William Spindler ကသတင်းတောက်တွေကိုဂျနီဗာမြို့မှာပြောခဲ့ပါတယ်။မြောက်အာဖရိကနဲ့အီတလီလမ်းကြောင်းကတော့ပို့ပြီးတော့အနေရကြီးတယ်လို့သူကဆိုပါတယ်။အခုနှစ်အတွင်းရွှေ့ပြောင်းဝင်ရောက်သူ2119ယောက်သေဆုံးခဲ့ပြီးတော့ဒါဟာ23ဦးမှ2ဦးသေဆုံးနေတာပါ။အဲ့ဒီလမ်းကြောင်းကိုအသုံးပြုသူအများစုဟာနိုင်ဂျီးရီးယားနဲ့ဂမ်ဘီယာနိုင်ငံတွေကဖြစ်ပြီးဆီးရီးယား၊အာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံသားတွေကတော့တူရကီ၊ဂရိလမ်းကြောင်းကိုအသုံးပြုတာများတယ်လို့ UNHCR ကပြောပါတယ်။လူခဲ့တဲ့သတင်းပတ်တုန်းကလည်းရွှေ့ပြောင်းဝင်ရောက်သူဒုက္ခသည်880လောက်ဟာပြည်ထဲပြည်တယ်ကိုဖျက်ကူးတဲ့အချိန်မှာသေဆုံးခဲ့ရပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကတော့ဂျာမီကယ်ဇေယီသမားတယောက်ရေနစ်သေဆုံးတဲ့ကလေးငယ်ကိုပွေ့ချီထားတဲ့ပုံကိုဖျက်ဝေပြီးတော့ရွှေ့ပြောင်းဒုက္ခသည်တွေအရေးဥရောပအာဏာပိုင်တွေအနေနဲ့ကိုက်တွယ်ဆောင်ရွက်ဖို့တိုက်တွန်းနေပါတယ်ရှင်
။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကလူပေါင်း45,000ကျော်ဟာပုံစံမျိုးစုံနဲ့ခေတ်သစ်ကြေကျွန်တွေလိုခိုင်းချေတာကိုခံရရတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကမ္ဘာတဝန်းကျဉ်ပြုတ်ခိုင်းစေခံရမှုဆိုင်ရာအညွှန်းကိန်း Global Slavery Index မှာဖော်ပြထားပါတယ်။အိန္ဒိယနဲ့ဥဇဘက်ကစ္စတန်နိုင်ငံတို့ဟာကမ္ဘာပေါ်မှာကျဉ်ပြခိုင်းစေခံရမှုအရေးအတွက်အများဆုံးရှိတဲ့နိုင်ငံတွေထဲမှာပါဝင်တယ်လို့သူတို့နိုင်ငံတွေရဲ့လူဦးရေနဲ့အချိုးအချကြည့်ရင်လဲကျဉ်ပြခိုင်းစေမှုနှုန်းအမြင့်ဆုံးရှိတဲ့နိုင်ငံတွေဖြစ်ပါတယ်။ဥဇဘက်ကစ္စတန်နိုင်ငံသားတွေဟာအစိုးရရဲ့ဝါကွန်းခုရဲ့လုပ်ငန်းတွေမှာအတင်းအဓမ္မခိုင်းစေခံကြရတာပါ။မြောက်ကိုရီးယားနိုင်ငံကတော့အလုပ်ကျန်းတဲ့ထောင်နဲ့ချမှတ်ခံရတဲ့အချင်းသားတွေကြားကျဉ်ပြခိုင်းစေခံရမှုအမြင့်ဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တဲ့အပြင်လိမ်မိုင်းဆိုင်ရာစီးပွားရေးအမျက်ထမှုတွေနဲ့အိမ်ကြီးနိုင်ငံတွေကမျိုးသမီးတွေကိုအလို့မပါပဲအတင်းကျက်လက်ထက်ခိုင်းပြီးကျွံပြူတာတွေအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကျွံပြူခိုင်းစေခံရတဲ့လူဦးရေ9သိန်းကျော်ရှိပြီးကျွံပြူခိုင်းစေခံရမှုဆိုင်ရာအညွှန်းကိန်းအရအဆင့်ဆက်နှစ်မှာရှိတဲ့အကြောင်းအစင်းခန်းစာမှာဖော်ပြထားပါတယ်ချွမ်းသာကျွဲဝတဲ့နိုင်ငံတွေမှာကျွံပြူခိုင်းစေမှုနှုန်းနည်းပါပြီးအ ਨੇ ဆုံးနိုင်ငံတွေထဲမှာတော့အနောက်ဥရောပနိုင်ငံတွေနဲ့ American, Canada, Australia နဲ့ New Zealand စတဲ့နိုင်ငံတွေပါဝင်ပါတယ်နိုင်ငံပေါင်း168နိုင်ငံကိုလေ့လာပြုစုထားတဲ့ဒီအစင်းခန်းစာထဲမှာလက်တလောပြည်တွင်းစစ်ပဋိပက္ခတွေရှိနေတဲ့ Afghanistan, Iraq, Libya, Somalia, Syria နဲ့ Yemen နိုင်ငံတွေတော့ပါဝင်ပါဘူးခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမြို့ခွန်ဒူးစ်နားမှာလူဒါဇင်နဲ့ချီကိုတာလီဘန်တွေကတစားကန်အဖြစ်နဲ့ခေါ်ဆောင်သွားတယ်လို့အာဖဂန်ရာရှိတွေကဒီနေ့ပြောပါရယ်။အာယုံမတက်မီမှာစစ်သွေးကြွတွေဟာမြို့တော်ကဘူးကနေခွန်ဒူးစ်ကိုဥတီသွားနေတဲ့အဝေးပြေးလမ်းပေါ်ကဘတ်စကားနဲ့တခြားယာဉ်တွေကိုပိတ်ဆို့ရပ်တန့်ခဲ့တာပါ။တခြားစစ်သွေးကြွတွေအဲ့ဒီစစ်သွေးကြွတွေကဒီခရီးသည်52ယောက်ကိုဖမ်းဆီးခဲ့ပြီးတော့18ယောက်ကိုလည်းပြစ်တက်ခဲ့တယ်လို့ဒေသဆိုင်ရာရဲ အကြီးအကဲရှာအဇစ်ခါမဝဲလ်ကဗီဒီယိုကိုပြောပါတယ်အဲ့ဒီအသက်ခံရသူတွေရဲ့ရုပ်လောင်းတွေကိုတော့အနီးနားကချန်ဒရာမြစ်ထဲမှာတွေ့ရတယ်လူဒေသခံတွေကပြောပါတယ်စစ်သွေးကြွတွေဟာလူ100လောက်ကိုဖမ်းဆီးခဲ့ပြီးတော့အများစုကတော့နောက်ပိုင်းမှာပြန်လွတ်ပြေးလိုက်တယ်လူတွေသတင်းတွေမှာဖော်ပြပါတယ်အဲ့ဒီတစားကန်ဒီဖမ်းဆီးခံရသူတွေဟာအာဖဂန်နစ္စတန်နိုင်ငံမှာစစ်သွေးကြွတွေကပြစ်ပတ်ထားဥတီတိုက်ခိုက်လေးရှိတဲ့အာဖဂန်အစိုးရအရာရှိတွေလားအမျိုးသားလူကြိုရေးတပ်ဖွဲ့ဝင်တွေလားဆိုတာကိုတော့သိစားမသိရပါဘူးတိုင်းပဲလေတစားကန်တွေထဲမှာလူကြိုရေးတပ်ဖွဲ့ဝင်တွေပါသလားဆိုတာနဲ့ပတ်သက်လို့ခါမဝဲကညစ်ဆိုတာမျိုးမရှိပါဘူးလွန်ခဲ့တဲ့1စက်တင်ဘာလတုန်းကလည်းတာလီဘန်တွေဟာကူဒုစ်ကိုခဏတာတည်းထိ ंछ ုံနိုင်ခဲ့ပြီးမဲ့ရပ်ပိုက်အတွင်းမှာပဲဗျူဟာရအရေးပါတဲ့အဲ့ဒီမျိုးကိုအမေရိကန်လေကြောင်းတိုက်ခိုက်မှုအကူအညီနဲ့အာဖဂန်တပ်ဖွဲ့ဝင်တွေကပြန်လည်သိမ့်တိုက်ခဲ့တာပါ
အီရန်နိုင်ငံဖလူဂျာမျိုးကို IS သေးကြော်တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်အီရန်လူငယ်ရေးတပ်ဖွဲ့တွေဒီကနေ့မှလည်းအပြင်းထန်ဆက်လက်ထိုးစစ်ဆင်နေပါတယ်ထိုးစစ်ဆင်မှုတွေနဲ့ပတ်သက်လို့တိုးတက်မှုတွေရှိတဲ့အကြောင်းအီရတ်တပ်မှုဒုတိယဗိုလ်ချုပ်ကြီးဟမစ်အယ်မလကီက AP သတင်းဌာနကိုပြောပါရခင်ဗျာ
ဘလဂါဒတလာတ်နလစ်နာဒ်အမလီယာတ်ဖလူဂျာဖကတ်
ဖလူဂျာမျိုးထိုးစစ်ဆင်မှုတွေကိုအထောက်ပံ့ပေးနိုင်ဖို့အတွက်လေကြောင်းတက်ခဲမှုအကြိမ်ပေါင်း240လုပ်ခဲ့တယ်လို့တာမန်လေကြောင်းအကူကတော့အကြိမ်ပေါင်း320လုပ်ခဲ့ပါတယ်ဖလူဂျာမျိုးရင်းကိုအထူးသဖြင့်တူဖာဟာကဒါကနေတဆင့်ဝင်ရောက်နိုင်ဖို့အတွက်ဒီကနေ့ပဲစစ်ဆင်မှုတွေစတင်ခဲ့တာဖြစ်တယ်လို့အီရတ်တပ်မှုဒုတိယဗိုလ်ချုပ်ကြီးဟာမစ်အယ်မလကီကပြောသွားတာပါအီရတ်စစ်တပ်နဲ့အတူ HL Shabil လို့လူသိများတဲ့ရှီယက်ပြည်သူစစ်တပ်ဖွဲ့တွေပူးပေါင်းပြီးဖလူဂျာမျိုးကိုပြန်လည်သိမ်းယူနိုင်ဖို့အတွက်တနင်္လာနေ့ကလေးကစတင်ထိုးစစ်ဆင်နေတာပါHL Shabib ပြည်သူ့စစ်အဖွဲ့ကတနင်္လာနေ့နောက်ပိုင်းကထုတ်ပြန်တဲ့ရုပ်ပုံတွေမှာတော့အီရတ်တပ်ဖွဲ့တွေနဲ့ပြည်သူ့စစ်တွေက IS စစ်သည်ကြတွေကိုတိုက်ခိုက်နေတဲ့ပုံတွေကိုတွေ့ရပါတယ်။မြို့ရင်းနဲ့အနီးတစ်ဝိုက်လေကြောင်းတိုက်ခိုက်မှုတွေပြတဲ့အပေါ်စီးကနေရိုက်ယူထားတဲ့ဗီဒီယိုပုံရိပ်တွေကိုလည်းအီရတ်စစ်တပ်ကထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုတွေအရှိန်မြင့်လာနေရတဲ့အမျှမြို့ရင်းပိတ်ပြီးနေသူတွေရဲ့အခြေအနေကလည်းပိုးပြီးတော့ဆိုးလာနေပါတယ်။တိုက်ခိုက်မှုတွေကြားကနေလူ800လောက်ထွက်ပြေးလွတ်မြောက်လာခဲ့ပေမဲ့ထောင်ထဲချီတဲ့လူတွေမြို့ရင်းမှာပိတ်မိနေတာပါ။ဒီအခြေအနေအတွက်အထူးဆိုရင်ကြောင့်ကုလသမဂ္ဂကလည်းထုတ်ပေါ်ပြောကြားထားပါရခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့အင်္ဂါနေ့ညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။မြောက်ကိုရီးယားနိုင်ငံကပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာအောင်မြင်မှုရခဲ့ပုံမပေါ်ဘူးလို့တောင်ကိုရီးယားကပြောလိုက်ပါတယ်။မစ်ဆိုင်းတုံးကိုဝန်ဆန်းစစ်ကဲမျိုးအနီးကနေတနင်္လာနေ့အစောပိုင်းတုန်းကလွတ်တင်ခဲ့တဲ့အကြောင်းတောင်ကိုရီးယားပူးတဲ့စစ်ဦးစီးချုပ်ကကြေညာချက်ထုတ်ပြန်ပြောထားတာပါ။ဘယ်လိုမစ်ဆိုင်းအမျိုးအစားဖြစ်တယ်လဲဆိုတာကိုအာဏာပိုင်တွေဘက်ကအတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့တာလတ်ပြစ်မူဆူဒန်မစ်ဆိုင်းဖြစ်နိုင်တယ်လို့သတင်းတွေမှာဖော်ပြပါတယ်။အလားတူဒုံးကြီးမျိုးကိုဧပြီလအတွင်းကလည်းဒီမြောက်ကိုရီးယားက3ချိန်ဆက်သက်ပစ်လုပ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ဒီမစ်ဆိုင်းဒုံးကြီးတွေဟာကီလိုမီတာ3000နဲ့4000အကွာဝေးအထိအောင်ပစ်နိုင်တာကြောင့်တကယ်လို့သာအောင်မြင်ပေနဲ့ပစ်ခတ်နိုင်တယ်ဆိုရင်တော့ဂျပန်တရုတ်နဲ့ကူအချိုးတွေအထိဒီမစ်ဆိုင်းဒုံးကြီးရောက်ပါပါ။မူဆူဒန်မစ်ဆိုင်းဒုံးကြီးဟာဆိုဗီယက်ရေကုပ်သင်္ဘောတွေကနေပစ်ခတ်နိုင်တဲ့ပဲ့ထိတ်တဲ့မစ်ဆိုင်းဒုံးကြီးကိုအခြေခံပြုလုပ်ထားတာဖြစ်ပြီးတော့မြောက်ကိုရီးယားဟာဘီဘီကနေရွှေ့ပြောင်းပြီးပစ်ခတ်နိုင်အောင်ပြန်လည်ပုံပန်ချတာပါ။ကုလသမဂ္ဂကလုံခြုံရေးကောင်စီကတော့မြောက်ကိုရီးယားနေတဲ့နျူကလ িয়ার နဲ့ပဲ့ထိတ်တဲ့ဒုံးကျည်ဆက်သက်ပြစ်လွတ်တာတွေမလုပ်ဖို့တားပြစ်ထားပါရဲ့ရှင်
။အိန္ဒိယနိုင်ငံအလယ်ပိုင်းမှာဒီကနေ့အစောပိုင်းကလက်နက်ခဲယံတူလောင်ယုံတခုအကြီးအကျယ်မိလောင်ပေါက်ခဲ့တာကြောင့်လူ18ဦးထပ်မင်းတည်ဆုံးခဲ့တယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတွေကပြောပါရယ်။ဒေသစံတော်ချိန်မနက်တနားခွဲလောက်မှာဖြစ်ပွားခဲ့တဲ့ဒီမိလောင်မှုအတွင်းတခြားလူ19ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါရယ်။မိလောင်တာကိုထိန်းချုပ်ထားနိုင်ပြီဖြစ်ပေမဲ့မီလာမှုဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အနီးအနားတစ်ဝိုက်မှာနေထိုင်ကြတဲ့ထောင်ထဲချီတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြရတယ်လို့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။အနောက်ပိုင်းမဟာရက်စတာပြည်နယ်မှာရှိတဲ့ဖူဂါဝွန်လက်နက်ခဲယံတူလာယုံဟာအိန္ဒိယနိုင်ငံမှာအကြီးဆုံးလက်နက်ခဲယံတူလာယုံတစ်ခုဖြစ်ပါတယ်ခင်ဗျာ။
ပြည်သူ့သမ္မတဖရန်စွာအော်လွန်ကအစိုးရရဲ့အလုပ်သမားကြီးရာပြည်ပြင်ပြောင်းလဲရေးအဆိုပြုချက်ကိုစွန့်လွတ်မှာမဟုတ်ဘူးလို့ပြောဆိုခဲ့တာကြောင့်တိုင်းပြည်တော်မှာကန့်ကွက်ဆန္ဒပြပွဲတွေလာနေတဲ့ချိန်ဖြစ်ပွားခဲ့တယ်လို့ဒီသတင်းပတ်အတွင်းနောက်ထပ်ဆန္ဒပြပွဲတွေလှုပ်တော့ဖို့တက်ကြလှုပ်ရှားသူတွေကပြစ်စစ်နေကြပါတယ်။တိုင်းပြည်မှာဩစာချိန်ဝါကြီးမားတဲ့အလုပ်သမားတပ်ပေါင်းစုအဖွဲ့အပါအဝင်ပြည်သူ့အလုပ်သမားသမ္မတကတချို့ကလာမယ့်ရက်ပိုင်းတွေအတွင်းမှာမိရထားဘူတာယုံတွေပြည်သူ့မြောက်ယထာစနစ်နဲ့စိတ်ကန်းတွေလေစိတ်တွေကိုပြစ်ပတ်ထားပြီးတော့လာမယ့်ရက်ပိုင်းတွေအတွင်းမှာနောက်ထပ်ဆန္ဒပြပွဲတွေဆင်နွှဲသွားဖို့တိုက်တွန်းထားတာပါ။၎ နိုင်ငံခြားသားခီးသွားတွေတန်းတက်ချီလာရောက်လိမ့်မယ်လို့မျှော်လင့်ထားတဲ့ဥရောပဘောလုံးချန်ပီယံပွဲစဉ်တွေစတင်မဲ့ဇွန်လ10ရက်နေ့မတိုင်ခင်ရက်ပိုင်းတွေအတွင်းမှာပြုလုပ်သွားမဲ့ဒီဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့သတင်းပတ်တုန်းကလောက်စားစီတူလောက်ဖျက်ဝေတဲ့နေရာတွေမှာပိတ်ဆို့မှုတွေဖြစ်ခဲ့ရတယ်လို့မျိုးလဲအကဲကဲရီကျော်နိုင်ပါတယ်နျူကလ িয়ার ဆက်ယုံလုပ်သမားတွေလည်းဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်ပြည်ထောင်နိုင်ငံမှာရှိတဲ့နျူကလ িয়ার ဆက်ယုံ58ခုထဲကဒီ71ခုထက်မနည်းမှာရုတ်တရက်မိပပေးနိုင်ပဲဖြစ်ခဲ့ရပါတယ်ဆန္ဒပြသူယာနက်ချီဟာမာဆဲလ်မြို့အနီးကစီးပွားဖြစ်ကူးသွန်းသွားလာရေးရင်တွေဖျက်ဆီးသွားလာတဲ့နေရာကိုဒီကနေ့နိုင်အနေငယ်ကြားပိတ်ဆို့ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင
်မွတ်စလင်မိသားစုတွေအနေနဲ့ဒရေသားစေးတုံးဆွဲတာတမမဟုတ်56ကျမကြီးအပါဝင်မိသားစုစီမံကိန်းချမှတ်ကျင့်သုံးတာတွေမလုပ်သင့်ဘူးလို့တူရကီသမ္မတ Recep Tayyip Erdogan ကပြောဆိုလိုက်ပါတယ်ဒီလိုဆောင်တာတွေဟာမွတ်စလင်ဒလိထုံးတမ်းတွေကိုဆန့်ကျင်တာလို့သမ္မတ Erdogan ကပြောပါတယ်ဆွေစီမျိုးဆက်တွေအမျိုးအားကြီးတိုးပွားအောင်လုပ်သွားမယ်သူပြောနေတာဟာလူကြီးထိန်းချုပ်မှု56မှုနဲ့ပတ်သက်ပြီးတော့ပြောနေတာဖြစ်ပြီးဘဲမွတ်စလင်မိသားစုကမှဒီလိုနီလမ်းမျိုးတွေကိုအသုံးမပြုသင့်ဘူးလို့တနင်္လာနေ့ကပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းမှာပြောသွားပါတယ်ဘာသာရေးကန့်ရှိုင်းတဲ့မွတ်စလင်တူဦးဖြစ်တဲ့အာဒိုဝန်ဟာမိမတယောက်အနေနဲ့ခလီပနေယောက်မွေးတင်တယ်ဆိုတာကိုညွှန်ကြားတာမျိုးဂျာမန်ဒန်တူခွင့်ရေးရရှိရေးကိုဆန့်ကျင်တာမျိုးတွေပြောခဲ့တာကြောင့်အရင်ကအမျိုးသမီးအဖွဲ့တွေကသူ့ကိုဒေါသထွက်ခဲ့ကြပါတယ်သူဟာအရင်တုန်းကလည်းနိုင်ငံတွင်းမှာကိုယ်ဝန်ဖျက်ချတာတွေကိုတားမြစ်ဖို့ကြိုးပမ်းခဲ့ဘူးပြီးခွဲမွေးတာကိုလည်းကန့်သတ်ဖို့တိုက်တွန်းခဲ့ပါတယ်ဒီခွဲမွေးတဲ့အမျိုးသမီးတွေဟာအများအပြားကလေးတယောက်တည်းပို့ပြီးတော့မမွေးနိုင်ကြဘူးလို့သူကပြောပါတယ်ခင်ဗ
ျပါလက်စတိုင်းသမ္မတရဲ့အတည်ပြုချက်မယူဘဲလူသက်မှုကျူးလွန်သူ၃ဦးကို Hamas အုပ်ချုပ်ရေးအဖွဲ့ကဒီကနေ့မှတည်တပ်ဆင်ရင်လိုက်ပါတယ်။ရာဇဝတ်မှုတိုက်ဖျက်နှိမ်နှင်းရေးနဲ့လူမှုရေးအပေါ်ဥပဒေစိုးမိုးရေးအတွက်အာဏာပိုင်တွေကအခုလိုတည်တပ်ဆင်ရင်ဖို့ဆုံးဖြတ်လိုက်ကြလို့ဂါဇာမှာရှိတဲ့အစိုးရရှင်းနေရုံချုပ်ကအစိုးရရှင်းနေချုပ်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။အခုတည်တပ်ဆင်ရင်ခရရသူ၃ဦးအယူခံဝင်ရမှာပယ်ချခရရပြီးတော့အသက်ခံရသူတွေရဲ့မိသားစုတွေစီကနေလူချင်းချင်းသာကွဲပေးဖို့တောင်းဆိုရမှာလဲပယ်ချခံထားပါတယ်။ပါလက်စတိုင်းဥပဒေအရတည်တပ်အဖြစ်ပေးဖို့အတွက်သမ္မတစီကလည်းအတည်ပြုချက်ရယူရမှာဖြစ်ပေမဲ့ဒီနိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေကတည်တဲ့အဖြစ်မပေးဖို့တောင်းဆိုနေတဲ့ကြားမှာပဲပါလက်စတိုင်းတွေအကြားညီညွတ်မှုရရှိအောင်အစိုးရရှိနေချုပ်ကအခုလိုဆောင်ရွက်လိုက်ကြပါညီညွတ်ချက်အစိုးရအဖွဲ့အာဏာရလာတဲ့2014ခုနှစ်ကစလို့ Hamas အဖွဲ့အနေနဲ့ဒါဟာပထမဆုံးအကြိမ်တည်တဲ့အဖြစ်ပေးတာလည်းဖြစ်ပါရဲ့ရှင်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်ဆက်တိုက်အားကောင်းခဲ့ရတာဒီနှစ်မှာတော့အနည်းငယ်ပြန်လည်ကျဆင်းသွားတဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ခန့်မှန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးလက်လာတွေကိုစောင့်ကြည့်လည်လာတဲ့ကမ္ဘာ့ဘဏ်ရဲ့2016ခုနှစ်မေလအစီအကံစာဒီကနေ့ထုတ်ပြန်တာမှာပြီးခဲ့တဲ့နှစ်ဗန္ဒာရီနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိခဲ့ပြီးတော့လက်ရှိဗန္ဒာရီနှစ်မှာတော့900ရာခိုင်နှုန်းပဲရှိတဲ့အကြောင်းခန့်မှန်းထားပါတယ်ရှင်
ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါမြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်ဆက်သွယ်မင်းမြန်းချက်တွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြပါမယ်အစ္စရေးရဲ့အစွန်းရောက်အမျိုးသားရေးဝါဒီကာကွယ်ရေးဝန်ကြီးချုပ်တဲ့လီဘာမန်ကနှစ်နိုင်ငံရှင်တွဲတည်ရှိရေးဖြည့်ရှင်းနည်းကိုထောက်ခံပါတယ်လို့ပြောနေတဲ့အတွက်အစ္စရေးပါလက်စတိုင်းပြည်ပခအဆုံးသတ်ရေးအတွက်ဒီသတင်းမှတ်ကွန်ပိုင်းမှာပါရီမြို့တော်မှာကျင်းပမဲ့ဝန်ကြီးအဆင့်အစည်းအဝေးမှာအစ္စရေးတို့ဘက်ကဒီကိစ္စကိုအတိုင်းအတာတစ်ခုထိလက်ခံလောက်အောင်လုပ်လို့ရမယ့်ပုံရှိနေပါတယ်။သတင်းအပြည့်စုံကိုတော့နိုင်ငံသားရေးရာဌာနဆိုင်ရာ VOA သတင်းတော့ Night Chain သတင်းပေးပို့ထားတာကိုမအေးတန်တာကျော်ကပြောပြမှာဖြစ်ပါတယ်။
အစ္စရေးနဲ့ပါလက်စတိုင်းကြားအခုတလောပိုများလာတဲ့အကြမ်းဖက်မှုတွေကိုကြည့်မယ်ဆိုရင်ပြည်ပခါကနှစ်ဖက်စလုံးအတွက်နိုင်ငံတော်ပြည်ထနာဖြစ်နေတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့မျှော်လင့်ချက်နည်းနည်းလေးတော့ရှိသေးတာပါ။အစ္စရေးရဲ့သဘောထားတင်းမာတဲ့ကာကွယ်ရေးဝန်ကြီးတဲ့လီဘာမန်ကမတူတဲ့မျိုးနွယ်နှစ်ခုအတွက်နိုင်ငံနှစ်ခုတည်ရှိရေးဆိုတာကိုသူထောက်ခံတယ်လို့ပြောသွားတာပါ။နိုင်ငံရေးဆွေးနွေးပွဲတွေပြတ်သွားပြီးတာနှစ်နှစ်ကျော်ကြာသွားပြီးတဲ့အချိန်မှာတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကရေရှည်အဖြစ်တစ်ခုရဖို့အတွက်မျှော်လင့်နေစေပဲဖြစ်ပါတယ
်။ I will work with the French, I'll work with the Egyptians, I will work with the Arab community, I'll work with the global community.
ကျွန်တော်ပြင်သစ်နဲ့လည်းတွေ့လို့ဆောင်ပါမယ်။အီဂျစ်၊ဆိုးရနဲ့လည်းတွေ့ပါမယ်။အာရဗ်အတိုင်းဝိုင်းနဲ့လည်းတွေ့လို့ပါမယ်။ဒီကိစ္စမှာပတ်သက်နေသူတွေလမ်းမှန်ကိုမြင်ပြီးတော့သူတို့တွေအားလုံးတွေ့ရောသူတို့ရဲ့ဒေသတစ်ခုလုံးအတွက်ပါလိုအပ်မှုကိုဖြည့်ဆည်းပေးနိုင်မယ်။နောက်ဆုံးသဘောတူညီချက်ကိုတွေ့မြင်ကြဖို့နီလန်းကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ကူပြီးတော့ရှာပေးပါမယ
်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ပြောသွားတာပါ။ဝန်ကြီးတွေအနေနဲ့တိတ်ကြီးမျှော်လင့်မထားကြဖို့အတိပေးထားပေမဲ့လည်းတုံးသက်သူတွေကတော့အခုနောက်ဆုံးရတဲ့တိုးတက်မှုကငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်ဖို့အထောက်ပံ့ဖြစ်နိုင်မယ်လို့ပြောနေတာပါ။ Brookings Institution ပညာရှင်အဖွဲ့က Nathan Sachs ကအခုလိုသုံးသပ်ပါတယ
် They might get Israel to acquiesce somewhat to this kind of idea
Israel ဒီစီစဉ်ကိုတိုင်းတာတစ်ခုထိလက်ခံဖို့တော့သူတို့လှုပ်ချင်လို့ရနိုင်ပါတယ်ဒါပေမဲ့တကယ်ထူးခြားတဲ့အခြေအနေတစ်ခုဒီငင်းချမ်းရေးမှာအဓိကကျတဲ့ပြောင်းလဲမှုတစ်ခုရဖို့ကတော့တိတ်မလွယ်ပါဘူ
း Israel Palestine ဘက်ကရောမပါဘဲနဲ့ပါရီမှာကျင်းပမယ့်အစည်းအဝေးပွဲဟာ Israel နိုင်ငံနဲ့ကရဲ့ Palestine တိုင်းပြည်ထူထောင်နိုင်အောင်ညှိနှိုင်းရေးအတွက်စည်းမျဉ်းသစ်တွေချမှတ်ရေးနိုင်ငံတကာညီလာခံဖြစ်မြောက်အောင်လမ်းခင်ပေးဖို့ရည်ရွယ်ထားပါတယ်ရှင
် Israel Palestine ရေးမှဧဒနာကြောပြောပြသွားတာပါအခုကစလို့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနားဆင်ရပါမယ်ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီနဲ့ sub committee တွေဖွဲ့စည်းလိုက်ကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်ကြေညာလိုက်ပြီးမကြမီရပ်ပိုင်းအတွင်းတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်NCA မှာလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့တရားဝင်အကြောင်းကြားတာမရှိသေးကြောင်းနဲ့ဆွေးနွေးဖို့အတွက်တော့ပြင်ဆင်ထားကြောင်းပြောဆိုကြပါတယ် VOA သတင်းတော်ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့အမျိုးသားညီညာစီရင်တဲ့ပြည်တွင်းငင်းချမ်းရေးကိုဆောင်ရွက်ရေးအတွက်ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေဖွဲ့စည်းကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်လိုက်ပြီးကော်မတီကိုငင်းချမ်းရေးဆိုင်ရာစစ်ဆက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။ညီလာခံအကျိုးပြင်ဆင်ရေးကော်မတီရဲ့အောက်မှာဆက်ကော်မတီ2ရက်ကိုဖွဲ့စည်းထားပြီးအကျိုးပြင်ဆင်ရေးဆက်ကော်မတီ1ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အကျိုးပြင်ဆင်ရေးဆက်ကော်မတီ2ကတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးသွားမှာဖြစ်ပါတယ်။လောစင်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာ27ရာစုပင်လုံပြင်ဆင်ရေးအတွက်ပါဝင်ဆောင်ရွက်နေပြီးလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုတော့ဆက်ကော်မတီ2ကမကြာခင်မှာတွဲဆုံဆွေးနွေးဖို့ရှိကြောင်းအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရေးမှူးဦးလာမောင်ရွှေကပြောပါတယ်
။ကော်မတီကတော့ဒီ16ရက်နေ့ဖွဲ့ပြီးကြတော့စပြီးတော့ဆွေးနွေးနေတာပါ။တရားဝင်အမိန့်စာတော့ဒီနေ့ထွက်တာပေါ့လေ။အတော့လာမယ့်ရက်ပိုင်းအတွင်းမှာ NCA အပြည့်အလက်မှတ်မထိုးရသေးတဲ့ကောင်းဆောင်လေးနဲ့တွေ့နေမှာလုပ်နေပါလား။လာမယ့်နှစ်ရက်၊၃ရက်အတွင်းမှာတွေ့နေဖို့ပြင်ဆင်နေပါလား။
တွဲဆုံမှုပြင်ဆင်ရမှာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအားလုံးနဲ့တွဲဆုံဆွေးနွေးရေးကိုကြိုးစားသွားမယ်လို့ဆက်ပြောပါတယ်
။ကျွန်တော်တို့တာဝန်ကတော့လက်မှတ်မထိုးရသေးတဲ့ဒီအားလုံးအတွက်ပါပါ။UNSC အပေါ်ကြည့်ကြည့်အပေါ်ဘောဒီအားလုံးနဲ့တွေ့ပြီးရှင်းပြပါပါ။ရှင်းပြပြီးတော့မှတို့နဲ့အဲကျွန်တော်တို့ဒီချုပ်ပြတဲ့အပေါ်မှာတော့ပြောရရင်ဒီလိုကမှပေါ့နိုင်မှုဖြစ်ခေါ်မယ်ဒီလိုနဲ့ရှာမယ်ဆိုပြီးဒီလိုပဲဆက်ပြီးတော့သွားဖို့တော့ဒီမျိုးဝင်ဘက်ကတော့
NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC ရဲ့တွဲဖက်အတွင်းမူတဦးထွန်းစော်ကတော့ပြည်စုံဆွေးနွေးရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ဒီကိုတိုင်းရိုင်းဟိုပြည်စုံဖို့အတွက်ပြောလာတာအချင်းကလာတော့အခုချိန်ကြီးတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့လည်းခုလေးနေမယ်ဟိုပေါ့သမတယုံကအဲ့လိုကော်မတီတွေဖွဲ့လိုက်တဲ့အကြောင်းတရားဝင်ထုတ်ပြန်ကြေညာချက်လေးတော့တွေ့ရပါတယ်အဲ့ဒါကျွန်တော်တို့ဘက်ကတော့တရားဝင်ဒီတွေ့ဆုံဖို့အတွက်ကန့်နှံ့လာတာမရှိသေးပါဘူ
း UNFC အနေနဲ့တော့တွေ့ဆုံဆွေးနွေးဖို့အသင့်ရှိနေတယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့တွေ့ဆုံဖို့အတွက်အသင့်ရှိပါတယ်ကျွန်တော်တို့ဘက်ကအပြင်ဆင်ပြီးသားလည်းဖြစ်ပါတယ်အက်ကော်မတီကမဖွဲ့ခင်အစိုးရမဖွဲ့ခင်ကလေးကနေကျွန်တော်တို့ကောင်ဆယ်ဆွေးကြည့်စီကိုလည်းကန့်နှံ့ပြီးဖြစ်ပါတယ် UNFC အနေနဲ့ပေါ့လေ
UNFC အဖွဲ့မှာမပါဝင်တဲ့ NDAA ခေါ်မိုင်းလာအဖွဲ့ UWSA ခေါ်ဝါအဖွဲ့စရရွေနဲ့လည်းဝါအဖွဲ့ဌာနချုပ်ပန်ဆန်းမှာတွဲဆုံဆွေးနွေးမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ NDAA ခေါ်မိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းမှုဦးကြည်မြင့်ကတော့အကြောင်းကြားလာတာမရှိသေးကြောင်းပြောပါတယ်
အော်အဲ့ဒါမသိသေးဘူးဘာမှအဲ့ဒါမပြောသေးပါဘူးတိဖို့တော့ရှိတယ်လို့ပြောတယ်ဘေးရဲနဲ့တွေ့မယ်ဘယ်လိုလဲလွတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဟာမပြောနိုင်သေးဘူး
ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီက NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ပြင်ဆင်နေပေမဲ့အစိုးရရဲ့တပ်မတော်ဘက်ကတော့လက်ရှိလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီသတင်းပတ်တွေအတွင်းမှာတော့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းKIA ကချင်လွတ်လပ်ရေးတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်ရှိမှာလည်းနှစ်ဖက်တပ်တွေအကြားမှာတင်းမာမှုတွေရှိနေပါတယ် 21 ရာစုပင်လုံကပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပရေးကိုမြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်တည်ဆောက်ရေးဗဟို MPC အစအစိုးရအသစ်ကမျိုးသားရင်ကြားစည်ရင်းနဲ့ငြိမ်းချမ်းရေးဗဟို NRPC အဖြစ်ပြောင်းလဲဖွဲ့စည်းပြီးတဲ့နောက်မှာစတင်ဆောင်ရွက်လာတာဖြစ်ပါတယ
် VOA သတင်းတော့ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကိုကြည့်ရအောင်ပါမတီးမငိမ့်အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်တီးငိမ့်အေးချမ်းဖွံ့ဖြိုးရေးအတွက်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ဦးဆောင်ပြီးကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်ရခိုင်ပြည်နယ်အရေးဦးစားပေးဆောင်ရွက်ဖို့ကော်မတီဖွဲ့စည်းလိုက်တဲ့အပေါ်ရခိုင်နိုင်ငံရေးအတိုင်ဝိုင်းနဲ့ဒေသခံတွေကကြိုဆိုလိုက်ကြပေမဲ့လုံခြုံရေးနဲ့တီးငိမ့်ရေးကိစ္စတွေကိုလည်းဦးစားပေးဆောင်ရွက်စေချင်တယ်လို့ပြောကြပါတယ်ဆက်သွယ်ဆုံသမ်းထားတဲ့မတ်ဆူမွန်ကပြောပြပါမယ်
သမရဦးထင်ကျော်လက်မှတ်ရေးထိုးဖွဲ့စည်းလိုက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်မဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီမှနယ်စပ်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်အစိုးရဝန်ကြီးချုပ်ကဒုဥက္ကဋ္ဌတွေအဖြစ်တာဝန်ယူပြီးပြည်ထရေးဝန်ကြီးဌာနကာကွယ်ရေးပြန်ကြားရေးသာသနာရေးနဲ့ယဉ်ကျေးမှုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားတယံစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးအပါအဝင်ဌာနဆိုင်ရာတွေကပြည်ထောင်စုဝင်းကြီး20ပါဝင်มาဖြစ်ပါတယ်ရခိုင်မျိုးသား ANP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အစိုးရထိပ်တန်းတာဝန်ရှိသူတွေဦးဆောင်ပြီးရခိုင်ပြည်နယ်အရေးကိုဖြေရှင်းမဲ့ကော်မတီကိုကြိုဆိုလိုက်ပေမဲ့လို့ကြုံတွေ့နေရတဲ့ပြဿနာတွေကိုလက်တွေ့ကျကျသိနိုင်အောင်ဒေသခံနိုင်ငံရေးခေါင်းဆောင်တွေနဲ့ဆွေးနွေးဖို့လည်းလိုမယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့ဖြင့်မြေပြင်ခြေနေမှာရှိတဲ့နော်မြို့မိမြို့ဖားတွေရက်မိရက်ဖားတွေနော်တခြားပညာရှင်တွေနိုင်ငံရေးပါတီကောင်းဆောင်တွေလူမှုအဖွဲ့အစည်းကောင်းဆောင်တွေကိုရခိုင်ပြည်တည်ငြိမ်အေးချမ်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကြံကောင်းညံကောင်းရယူဖို့တွဲဆုံဆွေးနွေးညှိနှိုင်းအဖြစ်ရှာစေခြင်းပါတယ်ဒီကော်မတီမှာအဓိကပါတဲ့ဝန်ကြီးဌာနဆိုတာ decision maker ဒါပေမဲ့အင်မတန်များပြားတဲ့ဂရင်းဝန်တို့ဘာတို့ဌာနဆိုင်ရာကြံကြိုင်းမှုချုပ်တွေကိုပြန်သုံးတဲ့အခါမှာ autopilot လို့တချို့ပုဂ္ဂိုလ်တွေကသုံးတာရှိပါတယ် autopilot ကိုတော်တော်သုံးဆွေးတဲ့အခါမှာ decision maker ရဲ့ကဏ္ဍကိုသွန်ပိုးသွားမှလည်းဆိုရင်ပါတယ်နိုင်ငံရဲ့ခင်းကျင်းတည်ငြိမ်အေးချမ်းပြီးမှလူ့အဖွဲ့အစည်းတည်ငြိမ်အေးချမ်းအောင်ဆောင်ရွက်နိုင်တဲ့ကော်မတီတွေဖြစ်ဖို့လို့ဆန္ဒပြုပါတယ
်ရခိုင်ပြည်နယ်အတွင်းမကြသေးခင်နှစ်တည်းအတွင်းကြုံခဲ့ရတဲ့မတူညီတဲ့လူမှုအတိုင်းဝိုင်းကြားသွေးထွက်တန်ရုံပဋိပက္ခတွေနဲ့အခုချိန်ထိဖြစ်ပွားနေတဲ့လက်နက်ကိုင်တိုက်ပွဲတွေကြောင့်မတိမငိမ့်အခြေအနေတွေနဲ့ကြုံနေရတာပါအခုလိုအခြေအနေမျိုးမှာကော်မတီတရက်ကိုဖွဲ့စည်းပြီးဖြေရှင်းမှုအစိုးရရဲ့ပြိုးပမ်းမှုအပေါ်မှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကအခုလိုသုံးသပ်ပါတယ
်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းအောင်လုပ်မယ်ဆိုရင်တည်ငြိမ်အောင်ပဲလို့လုပ်မလဲဖွံ့ဖြိုးတည်တည်အောင်လုပ်မယ်ဆိုရင်ဖွံ့ဖြိုးတည်တည်အောင်ပဲကိစ္စကိုဦးစားပြီးလုပ်တင်တယ်သူတို့မှလည်းသူတို့စိတ်ကူးနဲ့သူတို့လေ့လာထားတာရှိကောင်းရှိမှာပေါ့ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီကိုသူတို့အသုံးမပြုလို့ဆိုရင်လည်းနည်းနည်းမကောင်းဘူးထင်တယ်ကျွန်တော်တို့နဲ့မတိုင်ပင်တာပေါ့လေဘမာကောင်းဆောင်တွေတတဲလုံးကိုတိုက်ပြီးကိုဒီလိုအုပ်ချုပ်လာကြတဲ့ကောင်းဆောင်တွေရဲ့ဒီမှာအုပ်ချုပ်မှုအားနေတဲ့အတွက်ကြောင့်လို့ဆိုမလားညှင်းထင်းတဲ့အတွက်ကြောင့်လို့ဆိုမလားတိုက်ပြီးကမဖွံ့ဖြိုးမတိုးတက်တဲ့အထက်မှာကျွန်တော်တို့ရခိုင်ဒေသလေအဲ့ထက်မှာအကျုံးဝင်တာပေါ့အဲ့တန်ဒီခံရတာပေါ့အခုလည်းရှိ NLD အစိုးရကဒါဦးစားပေးပြီးလို့ဘူးစိတ်ကူးစိတ်တန်းရှိတယ်ဆိုလို့ရှိရင်လည်းဒါကောင်းတယ်လို့ပဲကျွန်တော်တို့ကပြောမှာပါ
ဗဟိုကော်မတီအနေနဲ့ရခိုင်ပြည်နယ်အတွင်းတည်ငြိမ်အေးချမ်းရေးဆောင်ရွက်မယ်ဆိုရင်အရေးတကြီးပထမဆုံးဆောင်ရွက်တဲ့အချက်ကတော့ယုံကြည်မှုကွဲပြားတဲ့မတူညီတဲ့လူမှုအတိုင်းဝိုင်းကြားအမုန်းပွားမှုပြေလည်ရင်းနဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုကပြည်ထနာကိုမီးမွေးနေတဲ့အမုန်းစကားဖြန့်ဝေသူတွေကိုထိရောက်စွာအရေးယူပေးပါလို့ကမန်မွတ်စလင်လူငယ်ရှင်တွေတူဦးဖြစ်တဲ့ကိုညံရီဖြိုးက VOE ကိုပြောပါတယ
်အဓိကရခိုင်မှာပြည်ထနာဖြစ်နေတာကမွတ်စလင်နဲ့ဗုဒ္ဓဘာသာကြားပေါ့ပြည်ထနာဖြစ်နေတယ်အခုချိန်ထိလည်းတစ်ဖက်နဲ့တစ်ဖက်ကစီးရံသာသာအနေထားမျိုးပဲကျွန်တော်တို့ကမြင်နေရတယ်ကြာဒီနှစ်ဦးနှစ်ဖက်ဟာရင်းစီကြားဘလို့ဆက်သွားရမလဲဘလို့ပြန်လဲသိညံ့မလဲအဓိကဥပဒေစိုးမိုးကြီးပဲဥပမာအမုန်းတရားစကားတွေချဲ့နေကြအဲ့ဒါကိုတိတိယောက်အရေးယူမယ်ဥပမာပြဿနာမဖြစ်ဖြစ်အောင်ဆွေးတွေးလုံဆောင်တဲ့လူမျိုးတွေနောက်ပြီးအဲ့ဒါမျိုးပြဿနာကိုရန်စပြီးတော့ရန်ရှာတဲ့လူမျိုးတွေတိတိယောက်ရောအရေးယူဖို့အဓိကလိုအပ်တယ
်ဘဟိုကော်မတီကနေလုပ်ငန်းကော်မတီတွေ၄ခုဖွဲ့စည်းတဲ့အခါမှာတော့လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီအဖွဲ့မှာဥက္ကဋ္ဌအဖြစ်နဲ့ပြည်ထရေးဝန်ကြီးကဆောင်ရွက်မှာဖြစ်ပြီးကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးတွေကဒုဥက္ကဋ္ဌတွေအဖြစ်ဆောင်ရွက်ပြီးကာကွယ်ရေးဦးစီးချုပ်ရုံးကစစ်ဦးစီးချုပ်အရာရှိချုပ်ကြီးနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးတို့လည်းပါဝင်မှာဖြစ်ပါတယ်။ဒါ့အပြင်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစီးစစ်ရေးလုပ်ငန်းကော်မတီဒေသရင်းပြည်လည်နေရာချထားရေးနဲ့လူမှုစည်းဝါးဘဝဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီ ကူလာသမဂအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဆိုပြီးကော်မတီ၄ရက်ကိုသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပြည်ထောင်စုဝန်ကြီးတွေကိုယ်တိုင်ကိုကဲဆောင်ရွက်နိုင်မှုသမရဥထင်ကျော်ကမေလ၃ရက်နေ့ရက်စွဲနဲ့လက်မှတ်ရေးထိုးဖွဲ့စည်းပေးလိုက်ပါတယ်ရှင်
ရခိုင်ပြည်နယ်အရေးမဆုမွန်ပြောပြသွားတာပါအခုတော့မြန်မာစီးပွားရေးအလားအလာဘယ်လိုရှိသလဲကြည့်အောင်ပါမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာနှစ်နှစ်သက်တိုက်အားကောင်းခဲ့ရာကဒီနှစ်မှာတော့အနည်းငယ်ပြန်လဲကျဆင်းသွားတဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ခန့်မှန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာတွေကိုလေ့လာစောင့်ကြည့်နေတဲ့ကမ္ဘာ့ဘဏ နာရီနှစ်မှာတော့900ခန့်နှုန်းမဲ့ရှိတဲ့အကြောင်းကမ္ဘာဘဏ်ကခန့်မှန်းထားတာပါအကြောင်းစုံကိုတော့နန်းလောင်ကတင်ပြมาဖြစ်ပါတယ်
ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနိုင်ငံတွေထဲမှာအားရစရာအကောင်းဆုံးနိုင်ငံအဖြစ်ရှေ့တန်းရောက်နေခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ 2014-2015 ခုနှစ်မှာ 8.5 ရာခိုင်နှုန်းရှိခဲ့ရာကဒီနှစ်အတွင်းမှာတော့ 9 ရာခိုင်နှုန်းကိုကျဆင်းသွားပါတယ်။အခုလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုနေကွေးသွားရတဲ့အထက်အကြောင်းရင်းရက်ကိုကမ္ဘာဘဏ်ကဘောဂဗေဒပညာရှင်ဒေါ်မီတက်စင်က VOA ကိုအခုလိုပြောပါတယ်
။မနှစ်ကထက်ပေါ့နော်ဒီနှစ်ကပိုပြီးတော့နည်းသွားတာပါ။အဓိကကတော့ဒီလူငယ်တဲ့2015ကဖြစ်သွားတဲ့ရေကြီးရေလျံမှုကြောင့်ဖြစ်ပါတယ်။အဲဒီရေကြီးရေလျံမှုကြောင့်ပေါ့နော်ဒီကုန်ထုတ်လုပ်မှုစွာကနည်းသွားတာဖြစ်ပါတယ်။အဲဒါနောက်တစ်ခုနောက်တစ်ခုကကြတော့ဒီ site ပေါ့နော်ဒီ election ကာလမှာရင်းနှီးမြှုပ်နှံမှုဝင်လာရဲ့နှုံးနေလဲနှေးသွားလို့ဖြစ်ပါတယ်
။မြန်မာနိုင်ငံအနေနဲ့ဒီနှစ်အတွင်းစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေဆိုပေမဲ့လည်းကမ္ဘာပေါ်ကစီးပွားရေးတိုးတက်မှုနှုန်းမြင့်မားတဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံပါဝင်နေဆဲဖြစ်တယ်လို့လည်းကမ္ဘာပန်းကသုံးသပ်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနေကွေသွားရတာကြောင့်ငွေလဲလှယ်မှုအပဝင်းနိုင်ငံတော်အဆင့်စီးပွားရေးတွေပိုပြီးတည်ငြိမ်မှုရှိအောင်လုပ်ဖို့အရေးကြီးတယ်လို့လည်းဒေါ်မေသက်စင်ကဆိုပါတယ်။စီးပွားရေးပြန်လဲဖွံ့ဖြိုးတိုးတက်လာဖို့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေကိုသူကအခုလိုဆိုပါတယ်
။ဟုတ်ကဲ့ challenge ပထမတစ်ခုကပေါ့နော်ဒီ macro economy စီးပွားရေး macro environment ကိုပိုပြီးတော့ stable ဖြစ်အောင်လုပ်ဖို့အရေးကြီးပါတယ်။လောလောဆယ်မတည်ငြိမ်မှုလေးတွေရှိနေပါတယ်။အဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုကကြတော့အဲ့မတည်ငြိမ်မှုရှိနေတဲ့အထက်မှာကငွေလဲလှယ်မှုကိစ္စလည်းပါဝင်ပါတယ်။နောက်တစ်ခုကအစိုးရရဲ့ဘဏ္ဍာငွေလိုမှုမှာကို Smart Report ထဲမှာလည်းပြောထားပါတယ်ဒီ Fiscal Management ပေါ့နော်ဘဏ္ဍာငွေလိုမှုကိုငွေဖြစ်တဲ့အခါမှာတခြားနည်းလမ်းတွေများစွာလည်းသုံးဖို့အကြံပြုထားပါတယ်။အဲ့ဒါအခက်အခဲဖြစ်ပါတယ်။နောက်အခက်အခဲတစ်ခုကကြတော့ရှေ့ဆက်လာမယ့်ယင်းနည်းမြုံနှံမှုတွေအတွက်လည်းပို့ပြီးတော့ထွန်းကားအောင်လို့ပေါ့နော်ဒီအတားအဆီးတွေပါပြီးပို့ပြီးတော့ဖယ်ပေးဖို့ဖြစ်ပါတယ်။
အခြေခံအဆောက်အုံပိုင်းဆိုင်ရာအကန့်အသတ်တွေဆက်ပြီးရှိနေတဲ့အာငွေလဲနှုန်းမတည်ငြိမ်တာနဲ့ငွေကြေးဖောင်းပွမှုနှုန်းမြန်မာဒါတွေကလည်းစီးပွားရေးတိုးတက်မှုကိုထိခိုက်စေတဲ့အကြောင်းရင်းတွေထဲမှာပါဝင်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲတွေစတင်ရှိလာခဲ့တဲ့2012ခုနှစ်ကစလို့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေရဲ့တန်ခါပိတ်ဆို့မှုတွေရော့ပါခဲ့တယ်လို့ပဲနိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုတွေကလည်းအရင်ကတည်းကပိုပြီးတော့များလာခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကအရေးကြီးရေရှမ်းဖြစ်တာကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်သွားခဲ့တာကြောင့်လည်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနေကွေးသွားစေခဲ့တာပါ။ဒါရမကစီးပွားရေးအထောက်အကူဖြစ်စေဖို့သွင်းကုန်ပို့ကုန်ဆိုင်ရာသတ်မှတ်ချက်တွေကိုလည်းပြပရင်းနှီးမြှုပ်နှံမှုတွေလုပ်ကန်ရတာလွယ်ကူအောင်သတ်မှတ်ပေးဖို့လိုတယ်လို့လည်းကမ္ဘာပိုင်ရဲ့ခန့်မှန်းချက်နဲ့ပတ်သက်လို့ Australia Macquarie တက္ကသိုလ်ကပေါမောက်ခ Sean Tano ကအခုလိုမြင်ပါတယ
်။ I'm not really sure that's too much of a problem in this context.Burma's new government, I think, is very committed to a liberal
ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူး။မြန်မာအစိုးရတဲ့အနေနဲ့ကိုယ်နွယ်ရေးနဲ့ပတ်သက်လို့လွတ်လပ်ခွင့်တွေပေးမဲ့အစီအစဉ်တွေကိုကျင့်သုံးဖို့အလေးနဲ့တန်ဋိဌာန်ချထားတယ်လို့ထင်ပါတယ်။ကမ္ဘာပိုင်ရဲ့အမြင်ကတော့ဒီနေရာမှာနည်းနည်းအစိုးရိမ်လွန်ပုံရတယ်လို့ထင်ပါတယ်
။ပြီးခဲ့တဲ့နှစ်ရေကြီးရေလျှံတာကြောင့်အထူးသဖြင့်မြန်မာပုတ်ကုန်လုပ်ငန်းတွေအပေါ်အတော်လေးတက်ရောက်မှုရှိသွားခဲ့တယ်လို့မြန်မာနိုင်ငံဟာစိုက်ပျိုးရေးကုန်ထုတ်လုပ်ငန်းထုတ်ကုန်တွေကိုအဓိကတင်မို့ဖို့အလားအလာရှိတဲ့နိုင်ငံဖြစ်တယ်လို့ Mr. Tano ကဆိုပါတယ်။ကမ္ဘာပိုင်ရဲ့အဆိုအရရေတိုးကုန်ထုတ်လုပ်ငန်းနဲ့ကုန်ချောထုတ်လုပ်မှုလုပ်ငန်းတွေကနိုင်ငံစီးပွားရေးရေရှည်ဖွံ့ဖြိုးတိုးတက်ဖို့အတွက်အားကောင်းတဲ့ကဏ္ဍတွေအဖြစ်ဆက်လက်ရှိနေတယ်လို့ဆိုပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါအခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်နားဆင်နိုင်ပါပြီ
ဒီကရသတင်းပတ်အမေရိကန်ပြည်တော်စုမှကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အခမ်းအနားတွေကျင်းပပြီးရုံးတွေပိတ်ခဲ့ပြီးမဲ့လည်းပြည်သူအများစုကတော့သမ္မတလောင်းရွေးကောက်ပွဲတွေကိုပဲအာရုံစိုက်နေကြတာပါအခုကျင်းပတဲ့ဗာဒီရင်သမ္မတလောင်းရွေးကောက်ပွဲတွေတစ်လျှောက်လုံးပုံမှန်ဖြစ်ရိုးဖြစ်စဉ်တွေကိုကြော်ပြီးနေ့စဉ်လိုလိုအလဲအပြောင်းတွေရှုပ်ထွေးမှုတွေနဲ့အာဟာသင့်စရာတွေကြုံခဲ့ရတဲ့ဆိုပြီး VOA သတင်းတောက် Market Bowman ကသတင်းပေးပို့ပါတယ်
So let's get started.
ဒီနေ့စံဇန်နဝါရီလအထိ Republican Party ဘက်မှ Donald Trump ကသမ္မတလောင်းအဖြစ်ရှင်ပြန်ခဲ့သူတရားစင်ဂျော်ရဲကတယောက်ဖြစ်ခဲ့ပါလေ။အဲ့ဒီအချိန်ထိ Republican Party မှာလူကြိုက်အများဆုံးဘယ်သူဆိုတာတည်တည်ကွယ်ကွယ်မရှိခဲ့ပါဘူး။ Democratic Party ဘက်မှာတော့နှစ်ယောက်ရှင်ပြန်တဲ့အထက် Hillary Clinton ကရှေ့ဆုံးကပြေးနေခဲ့တာပါ။ပြီးခဲ့တဲ့ဘက်ကတော့ Republican Party က Donald Trump ကိုတရားဝင်သမ္မတလောင်းအဖြစ်အတည်ပြုကိုပြောဆိုလာနေပါပြီ။
We've won the nomination big by numbers that you
know the body ရဲ့သမ္မတလောင်းအဖြစ်အမည်စင်းတင်သွင်းခံရဖို့အနိုင်ရလိုက်ပါပြီကြီးမားတဲ့အောင်မြင်မှုပါခင်ဗျားတို့မယုံကြည်နိုင်စရာအရေးအတွက်ကိန်းဂဏန်းတွေပါလို့ဒေါ်နယ်ထရမ့်ကဝမ်းမြောက်ဝမ်းသာပြောဆိုသွားတာပါဒီအချိန်ထိဟီလာရီကလင်တန်ဖို့တော့ပါတီရင်းအကျိုးရေးကောက်ပွဲတွေဆုံးသက်ခါနီးအထိသမ္မတလောင်းဖြစ်ရေးမှာစိတ်ပြက်လက်ပြက်နဲ့အရှုံးမပေးရဖို့အရေးအကျိတ်နဲ့မဲဆွယ်နေရတော့မှရှိပါတယ်
Thank you San Francisco.
Hillary Clinton ဟာသူနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းကိုယ်ကိုယ်တော်အီးမေးလ်တွေကိုအသုံးပြုခဲ့ပုံကနိုင်ငံခြားရေးဝန်ကြီးဌာနရဲ့မူဝါဒတွေနဲ့မကိုက်ညီဘူးဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်းကပဲစစ်ဆေးရေးချုပ်ကပြောဆိုခဲ့တာကြောင့်အခြေအနေကအဆိုးဘက်ကိုတွန်းပို့သလိုဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲပေါ်ရက်ခတ်နိုင်ခြင်းကိစ္စတခုလည်းဖြစ်လာပါတယ်။သူကတော့အခုလိုပြန်လည်ခြေပါပါတယ
်။ The use of personal email was a practice
ကိုယ်ကိုယ်ရာအီးမေးလ်အသုံးပြုတယ်ဆိုတာတခြားနိုင်ငံသားရဲ့ဝင်ကြီးတွေလည်းလုပ်နေကြကိစ္စပါ။ကျွန်မဒီတာဝန်ယူခဲ့တဲ့အချိန်ထိဒါနဲ့ပတ်သက်လို့စီမင်းစည်းကမ်းတွေအတိအကျမတတ်မှတ်ရသေးပါဘူး။ကျွန်မကြိမ်ဖန်များစွာပြောခဲ့တဲ့အတိုင်းပါပဲ။ကျွန်မပြန်ပြီးပြုပြင်နိုင်တဲ့ကိစ္စပါ။ဒီပုံစံမျိုးကျွန်မလုပ်ဖြစ်မှာမဟုတ်ပါဘူး
။ Donald Trump တက်တော့ Hillary Clinton ပေါ်ထိုးနှက်စရာကိစ္စတခုရသွားပါလေ
။ But I watched Hillary Clinton as I say crooked Hillary she is crooked.
ကျွန်တော်က Hillary Clinton ကိုစောင့်ကြည့်နေပါတယ်။ကျွန်တော်ကသူ့ကိုလိန်ညာဟန်ဆောင်တဲ့သူလို့ပြောခဲ့တယ်လို့ပဲသူတကယ်ပဲမယိုးမသားလှုပ်ခဲ့တာတွေတွေ့နေရပါတယ်။သူကတိတ်ကိုညာပါတယ်။စိတ်မကောင်းစရာပါ။ Hillary အကြီးအကျယ်ဒုက္ခရောက်သွားပါပြီ။မှားယွင်းနဲ့ဆုံးဖြတ်ချက်ကြောင့်ပါ
။ဒေတာတွင် Trump ကို Hillary ရဲ့ပြန်ပြီး Bernie Sanders ကလူလူရှေ့မောက်မြန်သချင်းဆိုင်ခြေတင်ဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်။ Trump ဘက်ကလက်မခံခဲ့ပါဘူး။ Bernie Sanders ကတော့အခုလိုပြောပါတယ
် What I hope will happen
is ကျွန်တော်မျှော်လင့်ထားတာကတော့ Democratic Party ကသမ္မတလောင်းအဖြစ်ကျွန်တော်တကယ်ပဲ Trump ကိုရှင်ပြိုင်သွားနိုင်ပါလိမ့်မယ်။နောက်ပြီးတော့ကျွန်တော်သူ့ကိုအပြတ်အသတ်အနိုင်ရပါလိမ့်မယ်
။ Trump ကိုမဖြစ်မနေအနိုင်ရရမယ်ဆိုပြီး Bernie Sanders ရော Hillary Clinton ရောသဘောတူလက်ခံပြောဆိုနေတဲ့ကိစ္စပါ။ Hillary Clinton ကဆိုရင်အခုလိုပြက်ပြက်သားသားပြောထားခဲ့တာပါ
။ The stakes could not be higher. There is absolutely no way.
အဲ့ဒီကဒီထက်ပိုကြီးတာမရှိပါဘူး။ဒီတော့ Donald Trumpသမ္မတအဖြစ်အင်ဖြူရော်နားမှာကတ်လာမှာကိုလုံးဝလက်ခံလို့မရပါဘူ
း။ဒါပေမဲ့လည်းဟီလာရီကလင်တန်ရောဘာနီဆန်ဒါစ်ရောနှစ်ယောက်စလုံးအကြိတ်နဲ့ရှင်ပြိုင်နေရဆဲဖြစ်ပါတယ်။ Republican Party နဲ့ထိပ်ပိုင်ခေါင်းဆောင်တွေထင်ရှားတဲ့သူတွေကတော့သူတို့ပါတီရဲ့သမ္မတလောင်းအဖြစ်အမည်စင်းတင်သွင်းမဲ့ Donald Trump ရဲ့နောက်မှာ အခိုင်အမာရပ်မဲ့လက္ခဏာတွေတွေ့နေရပါတယ်။ယူရုစစ်တမ်းတွေမှာလည်းထရန့်ဟာကလင်တန်နဲ့နည်းနည်းပူသားနေပြီလို့တောင်မှပထမဆုံးအကြိမ်ဖော်ပြနေကြပါတယ်။ရှေ့တစ်ပတ်အင်္ဂါနေ့ဆိုရင်အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကယ်လီဖိုးနီးယားပြည်နယ်အပါအဝင်တခြားကြံနေသေးတဲ့ပြည်နယ်တချို့မှာပါတီတွင်သမ္မတလောင်းပနာမရွေးကောက်ပွဲတွေအဆုံးသတ်တော့မှာဖြစ်ကြောင်းပါခင်ဗျာ။
ဦးသိန်းထိုက်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ပါတော့မယ်။အစီအစဉ်ထုတ်လုပ်သူမတ်ဆွေမွန်နဲ့အတူမတ်တင်ဂီထိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။ဒီညချမ်းမှာတော့ဒီမြန်မာလူငယ်တွေတက်လူငယ်တွေကြားမှာမူရစ်ဆေးဝါးအရက်သေးစာသုံးဆွဲမှုတွေကြောင့်လူမှုရေးဆိုင်ရာကျန်းမာရေးဆိုင်ရာစိုးကျိုးတွေကနေရောပါသက်သာစေဖို့ဘာတွေလှုပ်ဆောင်ကြဖို့လိုအပ်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်ဒေါက်တာမြင့်ဦးနဲ့ကချင်ပြည်နယ်ပတ်ကြားဆန်မူရစ်တိုက်ဖျက်ရေးလှုပ်ရှားမှုကိုဥဆောင်သူတဦးဖြစ်တဲ့ဦးမရန်ဂျာလာတို့ကိုဖိတ်ခေါ်ထားပါတယ်။ဝင်ရောက်ဆွေးနွေးကြမယ်ကျွန်မတို့သောရရှင်တွေကတချို့လဲလှိလိုင်းပေါ်မှာရောက်ရှိနေကြပါပြီ။ပထမဆုံးတော့ဖားကန့်ဒေသခံတအူးလေးဖြစ်တဲ့ဆရာဦးမရန်ဂျာလာကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ရှင့်ဆရာဦးမရန်ဂျာလာဒီကချင်ပြည်နယ်တွင်းမှာလူငယ်တွေမူရစေဝါသုံးဆွဲမှုနောက်ခါဆေးဆွဲတဲ့အခြေအနေကဘလောက်စိုးရိမ်ရတဲ့အနေအထားရှိနေပြီလဲရှင့်ဆရာအရင်ဆွေးနွေးပေးပါရှင
့်ဟုတ်ကဲ့ကျွန်တော်တို့ဒီဆလဲဆငါးနဲ့အရက်လူငယ်တွေကပုံပြီးမှပျက်စီးနေကြပါတယ်အများပဲလို့ဆိုရမှာပေါ့ဒီလူငယ်အရွယ်တွေကတော့သူတို့ဒီအပြောအပါမဲ့တဲ့အပေါင်းတင်မဲ့တဲ့အခါကျတော့ဒီအပေါင်းတင်ကနေပြီးတော့လဲအဲ့လိုသူတို့ဆဲသုံးဆဲတက်လာကြတယ်ဆဲဆဲသွားတဲ့အခြေအနေတွေရှိပါတယ
်ဟုတ်ကဲ့ရှင့်ဆရာဟုတ်ကဲ့အဲ့တော့ကျွန်မအခုဆရာဒေါက်တာမြင့်ဦးကိုကျွန်မဖိတ်ခေါ်ချင်ပါတယ်ဆရာရှင့်ဒီအရက်သေးစာအပါအဝင်ပေါ့နော်မူရစ်ဆေးဝါးစွဲနေတဲ့လူငယ်တွေဒီမူရစ်ဆေးဝါးသုံးဆွဲမှုပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ဒီလူငယ်တွေကိုဟိုစောင့်ရှောက်ပေးနိုင်ဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုဘိုင်းပေါ့နော်ဆရာအားမရတဲ့အချက်တွေများရှိပါလားဘာတွေများတိုးပြီးတော့လှုပ်ဆောင်ဖို့လိုပါသလဲရှင့်ဆရာဘာတွေများတွေ့ရပါလဲ
အဓိကကကျွန်တော်တို့ကနိုင်ငံကျန်းမာရေးစနစ်ပေါ့ဗျာနော်ကျမ်းမာရေးစနစ်ကအစိုးရတောင်းယူထားတဲ့ဝန်ထမ်းအရေးအတွက်ကကျွန်တော်တို့က1000မရှိဘူး။ဆောင်ဝန်အရေးအတွက်က3000လောက်ရှိတယ်။ပြင်ပရောက်နေတဲ့ဆောင်ဝန်တွေက2000ဝန်းကျင်ပေါ့နော်။ဒီ2000ဝန်းကျင်ပုဂ္ဂလိကဆောင်ဝန်တွေတော်တော်များများကဒီအရက်ကုသေးအစိုးရဆွေးဆွဲတဲ့လူစေတူတာကအရက်ကုသတာတွေကောင်းကောင်းမွန်မွန် training မရဘူး။သူသင်တန်းတွေပါလေမရဘူး။ဒီလိုမျိုးဆေးအကြောင်းမှတက်တဲ့ကာလတွေ2နာရီလောက်တင်တဲ့တဲ့ကျွန်တော်သိရသလောက်ပေါ့နော်ဆရာဝန်သိရမှာသိရောက်လောက်ကတဲ့နှစ်နာရီလောက်တင်တာဟုတ်လားတက်ခုပါလေတဲ့ဆရာသာထောက်ချက်နော်အဲတော်တော်များများအဲ့လိုမရတဲ့ခါကြတော့ဒီပြဿနာလောကထဲမှာသူ့ဆေးကန်းရောက်တာလည်းသူ့ဝေးဆေးဝါးဆွဲတဲ့လူကောင်းကောင်းမခုနိုင်ဘူးနောက်ဆေးအရက်ဆွဲတဲ့လူမခုနိုင်ဘူးနောက်တစ်ချက်ကပြည်ရင်းမှာကဒီအရက်ကဟိုတော်တော်များများဖြာဖြာဝယ်လို့လို့လည်းပူရတယ်တော်တော်မျိုးရောပေါ့နော်တော်ရင်အများတော်လောနွမ်းတော့ရှားနေတယ်အရက်ကအမဒါပေါ်နေတယ်ပေါ့။နော်။နေရာတိုင်းမှာမြို့ကျွာလမ်းတောင်တိုင်းမှာအရက်ဆိုင်ရှိတယ်။ဒီအရက်တွေကိုလည်းကောင်းကောင်းဟိုတင်းပေါ့ဆိုဘိုင်တိုင်းတွေနဲ့ကြုံညာနေတယ်။ဟိုတီတီမှာမကြုံညာဘူး။ကြုံညာအပြင်မှာဆိုင်တိုင်းဆိုင်တိုင်းရဲ့ကုနာဘိုင်တိုင်းအမိုးကားတွေမှာအရက်ကြုံညာတွေကပြည့်တာပေါ့နော်။အဲ့တော့ဒီစားတော့ဆိုင်ကအရက်နဲ့တွဲကောင်းတယ်ပေါ့။လူတွေကအလွယ်တကူရတဲ့ခါကျတည်းကအရက်ပြဿနာရှိတယ်။ဆိုဆွဲလာတော့လေကုတာမယ်အပြောင်းကောင်းကောင်းမရှိဘူး။ဌာနကောင်းကောင်းမရှိဘူး။ဗမာတနင်္ဂနွေလုံးမှာဒီမွေးစီဝါနဲ့ဒီဖိတ်ချာအရက်ကိုဖြတ်ပြီးတဲ့ဌာနကြီးကစီယုံဆိုလို့နောက်ခုပဲရှိတယ်။အဲ့တော့ဒါဒီယာရီကိုကုတာနိုင်တဲ့ဆောင်ဘောင်းကအယောက်တရာကြော်ကြော်လေးရှိတယ်။ခုနကမှဆိုရင်စိတ်တွေစိတ်ပြောကဆိုင်ရာဆောင်ပေါ့နော်။ကျန်တဲ့ဆောင်ခုနကကျွန်တော်တို့2000ကျော်လောက်လူနဲ့ထိတွေ့နေတဲ့လူတွေမရဘူး။အခုကချင်ပြည်နယ်ထဲမှာဟိုဆရာကြီးပြောသွားတယ်ပေါ့14နှစ်35နှစ်သူကတော့အပေါင်းသင်းကြောင့်လို့သူကပြောတာပေါ့နော်။ဒီအပေါင်းသင်းကြောင့်အရက်လိုလေပူပူရရှိနေတာ။အဲ့ကျွန်တော်သိရတဲ့ကမြင်းကြီးနာတက္ကသိုလ်မှာရှိတဲ့တက္ကသိုလ်ကျောင်းသားတွေတောင်မှဝိစီဝါဆွဲနေတယ်သူရဲ့ဟိုဘောလုံးကွင်းတွေမှာဒီလိုစစ်ထုတ်အပ်တယ်လွတ်ပြစ်ထားရတယ်ဆိုတော့ဒါမျိုးတွေကျွန်တော်တို့ကြားသိနေရတယ်လေအဲဒါအဲ့ဒါကြီးအများကြီးဟာနေရာအနှံ့မှာအများဖြစ်နေတဲ့ကြောင့်ဒီကျန်းမာရေး policy ပေါ့ဒါတွေအလိုတကူရနေတဲ့ထိန်းသိမ်းမှုမရှိဘူးဗမာနိုင်ငံမှာမူရစ်ဆေးဝါးမူရစ်ဆေးဝါးပြောမူရစ်ဆေးဝါးဆန့်ကျင်ရေးနေ့ရှိတယ်အရက်ဆန့်ကျင်ရေးနေ့မရှိဘူးမူရစ်ဆေးဝါးကိုစောင့်ရှောက်ပါဘူးဒါပေမဲ့ NGO ရှိတယ်အရက်ကိုထိန်းသိမ်းပါပေးထိန်းသိမ်းပေးမယ်alcoholic anonymous ဆိုတာကျွန်တော်နိုင်ငံမျိုးမှာမရှိဘူးပေါ့နော်အဲ့တော့အဲ့လို NGO အဲ့အရက်ထိန်းသိမ်းတဲ့အလုပ်တွေလုပ်တဲ့ NGO တွေလည်းအင်မတန်ရှားပါတယ်နောက်တစ်ခုကဗမာနိုင်ငံကမူရစ်ဆေးဝါးထ ထုတ်တဲ့နေရာမှာကမ္ဘာမှာဒုတိယလိုက်ပေမဲ့ကျောင်းလေထဲမှာဆေးကုဖို့အတွက်မော်ဖင်းဆိုတဲ့ဆေးကိုခိုင်ခွင့်မရှိဘူး။နောက်မွေးရဆေးဝါးဆေးုံပေါ့နော်။ရန်ကုန်တို့ရန်ကုန်မှာရှိတဲ့ဆေးုံကြီးမှာကျွန်တော်ရဲ့တူအရင်ခောက်ခောက်ကသွားပြီးတော့အရက်ချက်ကိုတတ်တတ်တယ်။အဲ့တော့အဲ့မှာရှိတဲ့ဝန်တန်းတွေနဲ့ပတ်ဝန်းကျင်ကပါလဲဆိုတော့သူတို့ကဥက္ကမွေးဆေးဝါးဆေးုံဝါးရတဲ့ဆေးကွားတွေနဲ့မသက်တုံးနေပြီးတဲ့တာနဲ့ပထမအရက်ဆွဲပြီးသွားတဲ့လူကနောက်တစ်ခါပြောမွေးဆေးဝါးဆွဲသွားတာပေါ့နော်။သူတို့ကကူညီကြလို့လို့နဲ့အဲ့တော့ဒီဝန်တန်းတွေနဲ့ပတ်ဝန်းကျင်မှာရှိတဲ့လူကဆေးုံကြီးကအဲ့အရင်သူကတော့အယူထောင်မဟုတ်ဘူးလို့ပြောပေမဲ့ဒီလူတွေကိုစက်မှတ်သိမ်းသိမ်းထားရရအញ្ញံကိုလူငယ်တွေမှာကျွန်တော်တို့ကိုနေပေါ့ဒီသွားတော့ကတော့အရက်ချက်ကိုသွားတာဒါပေမဲ့ဈေးုံရောက်ခါမှနောက်ထပ်မွေးရဆေးဝါးတွေသုံးဆွဲလာတတ်တဲ့အမျိုးတွေကျွန်တော်တွေ့ရှိနေရတာပေါ့နော်အဓိကကတော့ဗမာပြည်ရဲ့ကျန်းမာရေးမွေးဆေးဝါးဆိုပြီးမှဒီ mental health policy ခေါ်တာပေါ့နော် drug policy တွေပြန်လည်ပြုပြင်ကြောင်းလေးဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင့်ဆရာဒေါက်တာဦးမြင့်ဦးကျွန်မကျေးဇူးတင်ပါတယ်ရှင့်အခုတော့ကျွန်မဒီဆွေးနွေးမဲ့ကျမတို့သောရရှင်တွေကိုတလှည့်အချိန်ပေးချင်ပါတယ်ရှင်ကိုဇော်လင်းအောင်ရှိပါလားရှင်စစ်တွေကကိုဇော်လင်းအောင်ဆွေးနွေးဖို့ကျမတို့လေးလိုက်မဖို့ဖိတ်ခေါ်ထားပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့ကိုဇော်လင်းအောင်ကိုဇော်လင်းအောင်ဘာဒီများဒီအရက်ပေါ့နော်အရက်ပါဝင်ဒီမူရဆေးဝါဆေးဆွဲနေတဲ့လူငယ်တွေအတွက်ဟိုဘာဒီများလှုပ်ဆောင်ပေးစေချင်ပါလဲကိုဇော်လင်းအောင်ဆွေးနွေးပါရှင်
ဟုတ်ကဲ့ပါဗျာဒီမွေးရဆေးဝါးဆိုတာခုနကဆရာပြောသွားသလိုပေါ့နော်ဒီအပေါင်းသင်းမတ်တာချောင်းလေးပါတယ်ဗျာနောက်ပြီးတော့ဒီအကုန်လုံးဒီမွေးရဆေးဝါးဆွဲပြီးတော့မွေးရဆေးဝါးဆိုတာကျန်းမာရေးကိုလည်းထိခိုက်စေတယ်ဗျာအဲ့တော့ဒီမွေးရဆေးဝါးတွေကိုအဲမတော်ရှိအောင်ဘာတွေလုပ်စီရှင်တယ်လဲဆိုတော့ကျွန်တော်ကဒီအယောင်နဲ့ဆိုင်နေပေါ့နော်မွေးရဆေးဝါးဆိုတာယောင်နဲ့လူရှိလို့သုံးဆွဲတဲ့လူလည်းရှိတာပါဗျာအဲ့ယောင်နဲ့လူတွေကိုယောင်နဲ့ဆိုင်တွေကိုပေါ့နော်ပိတ်ပြီးတော့ယောင်နဲ့လူတွေကိုအရေးယူမယ်ဆိုရင်ယောင်နဲ့လူတွေကိုလည်းအရေးယူပေးရမယ်နောက်ပြီးတော့တောင်းတဲ့လူတွေကိုလည်းပေါ့နော်အဲကိုကိုတိုင်းနဲ့ဒီဆောင်ကျင်းစီခြင်းပါတယ်ဗျာအဲ့လိုဆိုရင်တော့မွေးရဆေးဝါးတွေကင်းစင်ပြီးတော့ဒီမြန်မာနိုင်ငံကြီးကျန်းမာရေးပြန်ကောင်းလာမယ်ဆိုတော့ကျွန်တော်ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါကိုစော်လင်းအောင်ကျေးဇူးတင်ပါတယ်ရှင်ကျမတို့ဒီဆွေးနွေးပွဲအတွက်စာရေးသားပြီးတော့ပြဖို့ဆွေးနွေးထားတဲ့သူတွေလည်းရှိပါတယ်ရှင်အမေရိကန်ပြည်ထောင်စုကမောင်ဒသနာရဲ့ဆွေးနွေးချက်ကိုကိုညံဝင်းအောင်ရေးတစ်ချက်ဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျအစိုးရအနေနဲ့အဓိကထားလှုပ်ဆောင်တင်တာကမူရစေဝါအကြီးကျယ်စိုက်ပျိုးထုတ်လုပ်နေသူတွေကိုထိထိရရောက်အမြင့်ပြတ်ခြေမုံနိုင်ရေးပဲလို့ယူဆမိပါတယ်ဒီလူတွေကိုထိထိရောက်မရှင်းလင်းနိုင်သမျှကာလပတ်လုံးမူရစေဝါရောင်းဝယ်ဖောက်ကားသုံးဆွဲမှုပပျောက်ရေးအပေါ်ရိုက်ခတ်မှုတွေရှိနေနိုင်တယ်လို့ယူဆမိပါတယ်အထူးသဖြင့်ကျွန်တော်တို့နိုင်ငံမှာခေတ်အဆက်ဆက်ဖြစ်နေတာကငွေရေးစေဝါအကြီးအကျယ်စိုက်ပျိုးထုတ်လုပ်နေသူတွေကိုအရေးမယူနိုင်တဲ့အပြင်တိုင်းရင်းသားခေါင်းဆောင်တွေကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်ကြီးတွေအဖြစ်အသိအမှတ်ပြုထားခြင်းပါပဲနောက်တစ်ခုအားနည်းချက်ကကျွန်တော်တို့နိုင်ငံမှာချက်ရက်တွေဒေသဆိုင်ရာရက်ကြီးအာဏာပိုင်တွေနဲ့အစဉ်ပြင်းပြည်သူတို့ချက်ပြီးရောင်းချနိုင်တယ်လို့အသက်အရွယ်ကန့်သက်ချက်မရှိဝယ်ယူ3တောက်3ခွင့်ရှိနေခြင်းပါပဲအခုပိုဆိုးလာတာကပြည်ရင်းပြပဘီယာနဲ့အရက်ချက်ဆက်ယုံတွေမှုလို့ပေါက်လာပြီးမတောက်တောက်ခြင်းလာအောင်နှီးမျိုးစုံကြောညာနေတာတွေကိုထိထိရောက်ကန်တွယ်တင့်တယ်လို့ယူဆမိပါတယ်ခင်ဗျားတဲ့
ဟုတ်ကဲ့ပါရှင်ကျေးဇူးပါနောက်ကျမတို့သောရရှင်တဦးကပေးပို့ထားတာမှလည်းဒီအလားတူပါပဲအချင်းပြက်ချဆမှုကင်းမှတရားဥပဒေစိုးမိုးမှုရှိမှမူရစေစီမံချက်ကအောင်မြင်မှာဖြစ်တယ်လို့ဆွေးနွေးထားတာပါရှင်အဲ့တော့ဒီသောရရှင်တွေဆွေးနွေးခဲ့တယ်လို့ပဲမူရစေဝါထုတ်လုပ်မှုတွေရဲ့အရင်းခံဖြစ်တဲ့ဘိန်းကင်းတွေကိုဖျက်ဖို့အဲနောက်တစ်ခါဒီတရားဥပဒေစိုးမိုးရေးဆိုတဲ့အပိုင်းမှလည်းဒါဟာတော်တော်လေးထိထိရောက်ရောက်လုံနိုင်ပါမလားဆိုတဲ့ဟာကရှိပါတယ်ဒီအများစုကဒီအုတ်ချုပ်ရင်းနဲ့အလှမ်းကွာနေတယ်လို့ပဲပြောရမှာပေါ့ရှင်။အဲ့တော့ဒီဘိန်းကင်းတွေဖျက်ဖို့အတွက်ဘိန်းမဆိုင်ဖို့ဒါကိုယ်တိုင်နဲ့လုပ်ခဲ့ကြတဲ့ဆီယံမရန်ချာလာဆွေးနွေးပေးပါရှင်။တကယ်ရောဒီလိုမူရဆေးဝါးထုတ်လုပ်သူတွေအရင်းခံတွေကိုတရားဥပဒေစိုးမိုးမှုရှိဖို့အုတ်ချုပ်နိုင်ဖို့ထိမ့်သိမ့်နိုင်ဖို့ဆိုတာဟိုအလုပ်ဖြစ်နိုင်မယ့်နီလန်မြန်ရှိပါသလားရှင်။ဘာအများလုပ်လို့ရနိုင်ပါသလဲ။
အတိတ်ကတော့ဒီကျွန်တော်တို့လက်ရှိနိုင်ငံတော်ကိုအုပ်ချုပ်နေတဲ့တာဝန်ရှိလူပုဂ္ဂိုလ်တွေကအရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်ရပါတယ်။ဘာလဲဆိုတော့ဒီမူရစေဝါအခုလိုမူလိုပေါက်လာတယ်မူရစေဝါဆက်ပြူးတယ်ရောင်းဝယ်တယ်ဆိုတော့ဒီအရင်ခံကနိုင်ငံရေးမှာတော့အရင်ခံတယ်။ဘာလဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တမိုင်းကိုကြည့်လိုက်တဲ့အခါဒီလူလာရေရခါစမြန်မာနိုင်ငံကဒီမိုကရေစီနိုင်ငံဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီလွတ်တော်မှာတိုင်ပင်ဆွေးနွေးမှပြည်လည်မဲ့ဟာကို လွတ်တော်မှာအဲသူဆွေးနွေးမှုမပြေလည်နိုင်တဲ့ခါကျတော့အခွဲအခွဲအပြဲပြဲတွေဖြစ်ပြီးတော့အလန်နီအလမ်ချူဆိုပြီးတော့အဲတိုင်းသားတွေကွဲပြဲပြီးတော့လက်နဲ့ဆွဲကြိုင်လာတဲ့အချိန်မှာဒီကုအဖွဲ့အစည်းတွေကိုရပ်တည်နိုင်ဖို့ငွေရေးကြေးရေးအဲ့ဒီငွေရေးကြေးတွေရနိုင်ဖို့ဆိုတာဒီမတရားငွေရေးဆေးဝါးတွေရနိုင်ပြီအဲသူတို့အဲငွေရေးဆေးဝါးလုပ်ငန်းတွေကိုသူတို့လုပ်လာတဲ့အခြေခံလို့ကျွန်တော်တို့အနေနဲ့လည်းတုံ့တက်ရပါတယ်ပြီးတော့လည်းဒီနောက်ပိုင်းအစိုးရဆက်ဆက်မှလည်းအဲ့လိုနဲ့ကျွန်တော်တို့ဒီအတိတ်ကတော့ဒီနိုင်ငံတော်ရဲ့တာဝန်ရှိလူပုဂ္ဂိုလ်တွေကဥပဒေကိုအဲဥပက္ခပြုပြီးတော့အဲချင်းရဆိုင်ပြီးတော့လုပ်လာတဲ့အခါကျတော့ဒီမူကြီးဆေးဝါးကမြန်မာနိုင်ငံမှာအင်တာမအဲဒီအန်ဒီအဂျီအဲချရောက်လာတဲ့ဟိုအဆင့်ရောက်သွားတယ်လို့ကျွန်တော်ကအဲ့လိုပဲမြင်ရတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်အဲ့တော့ဒီမူရင်ဆေးဝါးပြဿနာကဒီတိုင်းရင်းဒေသတွေမှာဒီမဟုတ်တော့ပါဘူးရန်ကုန်မြို့လိုနေရာမျိုးမှာလည်းဒါပိုင်ရှင်မပေါ်တဲ့မူရင်ဆေးဝါးဒီဆေးပြားတွေဖန်စီရမိခဲ့တဲ့ဒီမင်္ဂလာထုံးမှာဆိုလည်းဒါမကြသေးခင်မှာကပဲဖြစ်ခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းကပဲဒါတလောတုန်းကလည်းဒီရက်ပိုင်းအတွင်းမှာပဲဒီရှမ်းပြည်နယ်ထဲမှာလည်းဒါအမြောက်အများကိုမိပါတယ်ဒါပမာဏတော်တော်များတဲ့ပမာဏလိုပဲပြောရမှာပါအဲ့တော့ဒီမြို့တွေပေါ်မှာပါဒီမူရစေဝါပြဿနာကဟိုတော်တော်လေးကိုကြီးလာပြီဆိုတော့ခါရောက်တော့ဒီလူတွေကိုတားဆီးနိုင်ဖို့အပြင်ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာခုနဆရာဦးမြင့်ဦးဒေါက်တာမြင့်ဦးလည်းပြောသွားသလိုပါကျန်းမာရေးစောင့်ရှောက်မှုဘိုင်းကလည်းမနိုင်မနှင်းဖြစ်တော့လက်တလောလောလောလတ်လတ်အနေနဲ့ဟိုထိမ့်ထိမ့်သိမ့်သိမ့်ဖြစ်နိုင်တဲ့အလားအလာမျိုးပေါ့နော်ကျန်းမာရေးစောင့်ရှောက်မှုဘိုင်းကပြင်နိုင်မဲ့အလားအလာရောရှိပါလားရှင်ဆရာဒေါက်တာမြင့်ဦးဆရာဘလို့မြင်ပါလဲ
အခုနသူတို့တင်ပြသလိုပေါ့နော်ဟိုနေရောင်းတဲ့နေရာကိုသွားတားလို့လဲကျွန်တော်တို့ကဒါနည်းနည်းပဲရှိတာဟုတ်တကယ်ထုတ်လုပ်တဲ့နေရာထုတ်လုပ်တာဒီဘလောက်များလဲဆိုတော့ဖမ်းမိတာနဲ့တွေ့လဲရှင်ဖမ်းမိတာလေးကအပေါ်ယံလေးကျွန်တော်ပြောတာဒါဖမ်းတာတော့မှဘလောက်အများကြီးခုနကဘင်္ဂလားတော့မှာကွန်တိန်နာအစီးလိုက်ကိုထားလဲကျွန်တော်တို့ပြီးတယ်အဲ့တော့ဒီတယ်မှာကထုတ်လုပ်နေတာအဲ့ဒီလူတွေကအထူးသဖြင့်မော်သက်ဆိုင်ရာအဆင့်အချက်အဆင့်မြင့်အာဏာပိုင်တွေနဲ့ပေါင်းနေတယ်လို့ယူဆပြရရှိတာပေါ့ဒါကြောင့်လဲဘလောက်ကြီးချီထွားတာပေါ့နော်အဲ့တော့ကျွန်တော်အတွေ့အကြုံညာတော့ရန်ကုန်မှာဟိုတော့ကမွေးစေဝါတွေခဏခဏမိရှို့တယ်။အဲ့မိရှို့တာကိုတောင်းရင်းပြီးရဲမွေးရသူ့အိမ်မှာဒီမွေးစေဝါတွေရှိနေတာ။သူ့သားကမွေးစေဝါဆွဲရသူ့သားကမွေးစေဝါရောင်းချလာရင်ဖြစ်လာတာ။သူ့ဆိုလူချင်းနဲ့ဆိုအဲ့လိုသွားတယ်ပေါ့။အခုတော့ဒီရက်မှာကျွန်တော်ကပို့ပြီးတော့ကျွန်တော်ကဒီများများတော့ထုတ်လာတယ်ပေါ့။လူတိုင်းရနိုင်တယ်ပေါ့။အဲ့တော့စစ်ကူတာရေးအပိုင်းပေါ့နော်။ကျွန်တော်ကပြောသလိုဆံအောင်နေရပုံပြင်ပနေအစိုးရဆံအောင်နေနဲ့ပဲကျွန်တော်တို့ဟိုအားကိုလို့မရတော့ဘူးတနင်္ဂနွေလုံးမှာလူ့စေဝါပြန်လဲထူထောင်ရေးဌာနက36ခုလောက်ရှိတယ်ဆပ်စင်တာလေးတွေကျွန်တော်ရှိတယ်အဲ့တော့ဓာလေးတွေကလည်းဟိုသိသူသိမသိကြဘူးလေနော်ဆိုတော့ဆေးရုံမူရဆေးရုံနေရုံပဲရှိတယ်ဒါကိုလည်းကျွန်တော်တို့ကဒီမူရဆေးဖြတ်ပေးတယ်ဆိုတော့စနစ်တကျမရှိတဲ့ကြောင်းအခြားမူရဆေးတစ်ခုကိုအရက်ဆွဲလို့သွားတာမူရဆေးဝါဆွဲရတဲ့ကဏ္ဍလေးရှိတယ်အဲ့တော့ကျွန်တော်ကပုဂ္ဂလိကခန္ဓာပေါ့နောက်ခုနပြောတဲ့ဟိုနည်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနောက်ကလူမှုအဖွဲ့အစည်းတွေဒါတွေကိုကျွန်တော်များများညီတောင်ဖျောက်ပေးရမှာပေါ့နော်ကျွန်တော်ခုနအရက်ကိစ္စပြောရသလိုရှိရင်ကျွန်တော်တို့ပမာဏနိုင်ငံမှာနိုင်ငံတကာနဲ့ကျွန်တော်တို့နိုင်ငံသားတွေပြောဆိုတဲ့အခါတိုင်းအရက်ပြန်လေဟိုထူထောင်ရေးတရားဌာနဆိုတာမရှိဘူးအဲ့တော့ဒီလူတွေပြန်ပြီးတော့ပဲတောက်တယ်ခဏခဏဖြတ်တယ်အရက်ဖြတ်တယ်လူတွေကအခါ20မကအုပ်ဖြတ်တယ်ခဏတော့ပြတ်သွားတယ်ပြန်လို့အဲ့တော့ repetition ပေါ့ဒီဟာကို down down through တဲ့အလုပ်ကိုင်းသွင်းပေးတာဝါနာပါယာလုပ်ပေးတာဒါမျိုးကပြန်လေထူထောင်ရေးလုပ်ငန်းတွေတော့အများကြီးလုပ်ဖို့လိုတယ်အဲ့ကကြာဒေသတွေမှာလုပ်ဖို့လိုတယ်လူပြည်နေရာမှာလည်းဆရာအောင်နေတာမတောက်လူမျိုးရေးအဖွဲ့ကြီးရဲ့အများကြီးပါတယ်ပေါ့နော်အော်ပင်နဲ့လည်းအများကြီးပြရတယ်။ဒါပေမဲ့အတွေ့အကြုံကအရင်လဲတယ်ပြီးတော့ကျနော်ဆရာဝန်တွေရောပြပပုဂ္ဂလိကပြောသူကပုဂ္ဂလိကပုဂ္ဂလိကလုပ်နေတယ်လို့မမြင်ပဲနဲ့ပုဂ္ဂလိကနဲ့အစိုးရနဲ့ပေါင်းဆက်တဲ့ကျွန်တော်တို့ပေါင်းခုမကနေတဲ့တခုပေါ့ဗျာအဲ့ဒါကိုကျွန်တော်လုပ်ရမယ်အခုလဲအစိုးရကလည်းတော့စပြောနေပါပြီ public private partnership ဆိုပြီးတော့နော်အစိုးရကြီးကမနိုင်နိုင်ဘူးတော့မှအဲ့တော့ကျွန်တော်ကပြပအစိုးရရဲ့တင်ပရောက်နေတဲ့ပုဂ္ဂလိကဆရာအောင်တွေကိုတုံးချလာပုဂ္ဂလိကဆေးအောင်တွေကိုတုံးချပါသူတို့လည်းညီတော်ပြပေးပါသူတို့လည်းသင်တန်းပေးပါသူတို့လည်းခုနကတော့နိုင်ငံတကာအတွေ့အကြုံတွေပေးပါကျွန်တော်ကဒါမှမဟုတ်ကျွန်တော်ကဒီပြင်ပမှာရောက်နေတဲ့ဆရာအောင်တွေကိုသင်တန်းတွေပေးပြီးသူတွေဆက်လုပ်ပြီးတော့ဒေသတွေမှာဒီကနေ့ပြောတဲ့ alcoholic anonymous ပေါ့လူလူအခြေကြည့်တဲ့နေရာမှာဆရာအောင်ကဝင်ပြီးတော့ကောင်စလင်နှစ်သိမ့်ဆွေးနွေးပညာပေးတာတွေလုပ်မယ်ဒီလိုမှတောင်းကြအတွေ့အကြုံတွေ share လဲဆိုရင်ဖြစ်အလေကြမယ်ဆိုမှအချင်းချင်းကဒီအရက်ကိုတစ်ခါဖြတ်ပြီးရနဲ့နောက်ကိုပြန်မတော့တော့ဘူးဆိုတဲ့အစဉ်အလာကိုရောက်သွားမယ်ဥပမာနိုင်ငံဗုဒ္ဓဘာသာနိုင်ငံဖြစ်ပြီးတော့စူရာမေကဒါအကန့်ကြီးရအများရန် nearai macam ni dek, no, di buih tu jatuh kahre, macam aku cuma ni dek ni aku cakap, pungi ya macam tau dek sujo, susuai biar yang kahre jangan tu yang apa, no, kalau dah dia ni jangan tu, buih sikit time bo, cium tu kahre ni jangan kena yang macam ni bawa ni, kalau lumia ni usah ni, kacau ni macam sampai ni ni, buih siwa aje aku lama jangan tu biru ni biru ni ni. เนี่ยมันเป็นไปบ่ก็ดูดูการกําลังเฉยอ่ะมั้ยตัวลูกหมู่ใต้มานี่จํามาเลยคุณน่ะยักกว่ายักอยู่อาชีพอยู่บ่เนาะดิลูกๆตัวนี้หลุช้าหมู่อึดบ่เนาะตัวแต่เนี่ยมาจนละ 安利那个，比如阿姨安利，哎，都阿都没干用，没做用，没在乎，没在乎不？哎，阿拉没做伢不不不，家里阿是好喏，阿就西瓜一点伢钱呢，西瓜一两块钱呢，他都，他都，他过来，就伢伢是一对，阿拉外面帮助阿老年多，阿爷还是说伢一种说，就伢的在那话嘞，做伢的路边嘞，伢阿些是到路前的，伢一个，伢一块呢，干的，阿些做伢来对的哩，阿就做伢个，阿些个到现在老早，阿都嘛的西瓜是些，做伢牛的。 อะไรเดี๋ยวจะมาดูที่ช่วงวันนี้มันดีใจจังยาเลยบอกว่าดูดีว่าจะมาดูสักการะที่จังยาแต่ไม่อายุเท่าบ้านเราอาบิดูดูเช่นนี้นะบอกอายุเท่าไหร่สิ่งนี้อย่างไรบาดเจ็บเลยตัวเช่นฉะนั้นว่าดีประกาศเล็บอาบิดเท่าบ้านเราอย่างเงี้ยประมาณเช่นบ้าอุศวันดูดูจะมาดูแลบุรีบอกเนาะแล้วดูดีอ่ะตีหาบาดเจ็บแล้วเลยตัวอื่นไม่จังว่าเลสลีดีหมดจ้าฮ่าอะไรว่าเต้าลุยอะไรมือสีว่าเลยต้องเสื้อลุยอะไรแล้วมือสีว่าเลยลุยได้ปะนะคุณอะไรอยากจ အဲ့ကြဒီကုသနုံကကုသနုံက38ရာခိုင်နှုန်းရှိနေပြီစီဘိုးကုသနုံက80ရာခိုင်နှုန်းရှိနေပြီအဲ့တော့ဆိုတာကတီဗီယောဂါတွေပိုဖြစ်လာတယ်ပေါ့ဗျာဒါတွေကိုလူတို့ကသိရဒါမှသာလဲတို့ကဒါဟာငါတို့ကဘုရားစေဝါဒီလူမျိုးရေးပြဿနာတခုလည်းမဟုတ်ဘူးနောက်တော့ဘာသာရေးပြဿနာမဟုတ်ဘူးအမျိုးသားရေးပြဿနာအဲ့တော့ငါတို့ရဲ့တမ်းမာရေးထိခိုက်တဲ့ပြဿနာအဲ့လိုမြင်အောင်ကျွန်တော်တို့ကတမ်းမာရေးဝန်ကြီးဌာနက public private partnership ကိုလည်းလူတို့ကျွန်တော်တို့ကလူမျိုးအဖွဲ့အစည်းတော့ဆိုတာမဟုတ်တော့အဖွဲ့အစည်းများနဲ့ပေါင်းပြီးပေါ်လာပြီးချမှတ်ဖို့လိုပါတယ်။အဲ့တော့နိုင်ငံတကာအကူအညီနိုင်ငံတကာနဲ့အထူးအကျုံကိုရှယ်လို့မလေးရှားမှာဆိုလို့ရှိရင်ကျွန်တော်ကခုနက
ဒီလို
မျိုးမလေးပြန်လဲထူထောင်ရေးအဖွဲ့ကြီးရဲ့အားကြီးဖွင့်ထားတယ
်။အဲ့
ဒီသွားလိုက်တဲ့တဲ့လူတွေကလူသစ်စိတ်ပြစ်ကံဖြစ်သွားတာမျိုးရှိပါတယ်။ဘာမှနိုင်ငံဒါတွေကိုကျွန်တော်တို့နမူနာယူဖို့လိုပါတယ
်။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါ။အဲ့တော့ကျမတို့ဆွေးနွေးဖို့စောင့်နေတဲ့ကျမတို့သောရရှင်တွေကိုအလှည့်ပေးပါမယ်ရှင်။ဥချင်းမြင့်ရှိပါတယ်ရှင်။မန္တလေးကဥချင်းမြင့်ဝင်ရောက်ဆွေးနွေးပါရှင
်။ဟုတ်ကဲ့ပါကျွန်တော်တို့ကလေနှစ်ပေါင်းများစွာကျွန်တော်တို့အစိုးရနိုင်ငံသမားနိုင်ငံရေးသမားတွေရဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုစီဆောက်ကြတယ်အဲ့ဒီစနစ်တွေနဲ့ကျွန်တော်တို့ကဟိုသူတို့ဖြတ်တန်းခဲ့တဲ့ကာလတွေမှာကျွန်တော်တို့ပြည်သူလူထုကိုကျွန်တော်တို့လိုခေါ်မလဲအညွန့်တုံးအစာတုံးဖြစ်အောင်ဆိုရဲစိတ်နဲ့ဖြစ်စေရည်ရွယ်ချက်နဲ့ဖြစ်စေဓမ္မမဟုတ်အဲ့ဒီလိုအားနေပြီးတော့ကျွန်တော်တို့ကင်းလို့အောင်သူတို့မှဘလို့မှလှုပ်ဆောင်ခဲ့ခြင်းမရှိဘူးပေါ့ခင်ဗျာအဲ့ဒီကြတော့ကျွန်တော်တို့ကဒီနေ့ဒီခေတ်ကြတော့ကျွန်တော်တို့ဒီမူရေးဆေးဝါးနဲ့ကျွန်တော်တို့ပြည်သူလူထုကိုကျွန်တော်တို့ပြည်သူလူထုဝန်ဆောင်မှုပေးတဲ့ဒီမိုကရေစီအစိုးရလည်းကျွန်တော်တို့ဒီခုဆိုရင်ကျွန်တော်တို့ပေါ်ပေါက်လာပြီပေါ့အဲ့ဒီကြတော့ကျွန်တော်တို့ဒီမိုကရေစီအစိုးရလူထုရွေးချယ်တဲ့အစိုးရလက်ထက်မှာကျွန်တော်တို့ဒီလိုပြည်သူလူထုကိုဗဟိုပြုတဲ့စနစ်ပြည်သူလူထုကိုလူမျိုးဘဝကိုမျက်မြင်ပေးတဲ့စနစ်ဒီစနစ်တရားကျွန်တော်တို့မောက်ချမသွေဖြစ်ပေါ်လာမယ်လို့ကျွန်တော်တို့ကတော့ကြုံကြည့်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင
်ဒီစနစ်ဖြစ်တဲ့အတွက်ကြောင့်ပ
ါဟုတ်ကဲ့ပါရှင်ဥချင်းမြင့်ကျေးဇူးတင်ပါတယ်ရှင်ကျွန်မနောက်ထပ်သောရရှင်တယောက်ကိုအလှည့်ပေးခြင်းပါတယ်ရှင်ကိုတန်းအောင်ပါရှင်ဇလွန်ကဖြစ်ပါတယ်ကိုတန်းအောင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါခင်ဗျာဒီကစားဒီမူရေးဆေးတွေကြောင့်ကျွန်တော်တို့တော်တော်လေးစိုးရိုးတွေပြည်သူလူထုမှာခံစားနေရပါတယ်ပြီးခဲ့တဲ့အာဏာရှင်တွေလက်ထက်နေအခွန်ကိုအတွက်ကိုဦးစားပေးပြီးဒီကျမ်းမာရေးနဲ့မညီမျှတဲ့ဒီအရက်တွေကြောင့်တော်တော်လေးကိုတက်တန်းနေငငယ်ရွယ်နဲ့ဆုံးဆုံးနိုင်တယ်ကျွန်တော်တို့မျက်မြင်တွေ့ရပါတယ်အဲ့ဒီတော့ကျွန်တော်တို့ကြည်လူလူအနေနဲ့သဘောထားသိရရင်တော့ရှင်းနိုင်ဒီအရေးချက်ဆက်ယုံလို့လုံးဝပြည့်တင်ပါတယ်ခင်ဗျာအခေါ်အတွက်ကိုမကြည့်ပဲနဲ့အဲ့တော့ကျွန်တော်ကြည်လူလူတွေမှာရန်နဲ့နာပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကုသအောင်
အဲ့ဒါကိုကျွန်တော်ဆွေးနွေးခြင်းပါတယ်
ဟုတ်ကဲ့ပါကုသအောင်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ကျမတို့စောင့်ဆိုင်းနေတဲ့သောရရှင်တူရှိပါတယ်ရှင်ကုတင်သေးဝင်းဖြစ်ပါတယ်ကုတင်သေးဝင်းဝင်ရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့ဗျာအကောင်တော့ခေတ်ဆက်ဆက်ကလောက်လာခဲ့တာသူတို့အာရာဂျီနေလောက်လာခဲ့တဲ့အဲသူတို့တရားဥပဒေမစိုးမိုးတဲ့ကိစ္စပေါ့ရှေးသမင်းဘဲသာအတွက်မင်းကြီးသာအတွက်ဆိုတာမျိုးတို့ပဲခင်ဗျာ ကိုယ်တော့ဘာကြီးကမူကြီးစေရောခင်ဗျာအရက်တွေကအခုဝင်ရပဲထုတ်နေတယ်ဗျာအရက်တွေရောပါရောအခုကထုတ်တယ်မူကြီးစေသွားကြတယ်ဘယ်ရအတွက်လဲညာအခုပိုင်ကျင်းမဲ့ဆိုတာဘာဖြစ်လို့ပိုင်ကျင်းမရမှာတော့ဗျာဟုတ်တယ်မလားပိုင်ကျင်းမရဖို့ထုတ်ပြီးကာလမောက်ပိုင်ကျင်းမဟုတ်တာတွေကြောက်လို့ရတယ်ဗျာအဲ့တော့ရှင်းသင်းပေးရတော့မင်းကြီးကြားတယ်တရားဥပဒေကတကယ်ဆိုဖို့ဘယ်သူမျက်နှာမှမတောင်းနဲ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်နောက်ထပ်ကျမတို့သောရရှင်တယောက်ဖြစ်တဲ့ကိုသေးနိုင်လင်းကလည်းဒီမှာစာပေးပို့ပြီးတော့ဆွေးနွေးထားပါတယ်သူစာထဲမှာတော့ဒီမူးရဲ့ဆေးဆွဲနေသူတွေကိုစရင်ပြုစုပြီးမတ်တုံးစင်တာတွေဖွင့်ပေးရမှာပါတဲ့နောက်တစ်ခုကတော့လူငယ်တွေအရက်သေးစာတောက်စားမှုရော့စေခြင်းရင်ကတော့ဘောလုံးကွင်းနဲ့ဗောလီဘောကွင်းတွေရှိအောင်ပြန်လုပ်ရမယ်တဲ့စာကြည့်တိုက်တွေဖွင့်ပြလောက်အောင်အစိုးရကိုယ်တိုင်ကမကထလုပ်ရမယ်အဆောက်အုံသာရှိပြီးစာအုပ်စာတမ်းမရှိဘူးဆိုတာမျိုးလည်းမဖြစ်စေရပါဘူးလို့ပြောထားပါတယ်အဲ့တော့ကျမဒေါက်တာမြင့်ဦးကိုကျမအစီအစဉ်အဆုံးမတတ်ခင်တမိနစ်လောက်အချိန်ရပါတယ်ရှင်ဆရာအဲ့တော့ဒီလူငယ်တွေမူးယစ်ဆေးဆွဲနေတဲ့လူငယ်တွေကဒီအဖမ်းအစီခံရမယ်အရေးစိုးရင်စရာမလိုဘဲနဲ့ထွက်ပြီးတော့ကုသခံရကုသခံလို့ရတဲ့ဆေးဖြတ်ခြင်းတဲ့လူတွေမူးယစ်ဆေးဆွဲနေတဲ့သူတွေအရက်ဖြတ်ခြင်းတဲ့လူတွေဒီလူတွေဟာသူတို့ရဲ့ဂုံတိတ်ခါသူတို့အတွက်လုံခြုံမှုရှိရှိနဲ့ဆေးဖြတ်လို့မူးယစ်ဆေးဖြတ်လို့ရနိုင်တဲ့အနေအထားရှိပြီလားရှင်ဆရာ
ကျွန်တော်ဆရာတော့ကျွန်တော်တို့ဒီမူးယစ်ဆေးဝါးဥပဒေပြဋ္ဌာန်းထားတယ်ဒါပေမဲ့ခုနပြောတော့သူဒီလူတွေမှာတိတ်ခါရှိရှိကုသရေးဆိုတာမရသေးဘူးပေါ့အဲ့အရေးကလူနာတွေရဲ့ right ပေါ့နော်ဒီတို့ကုသခံယူတဲ့နေရာမှာခုနကသူတိတ်ခါရှိသူတို့မခွဲမခြားမဆက်ဆံဘဲနဲ့ခုနပြောလို့ပေါ့တကယ်ကိုမူးယစ်ဆေးဝါးဖြတ်တဲ့ရန်ကုန်ဆေးယောဂဆေးရုံကြီးမှာအစဒီလိုတာဝန်ကျင်ဖို့ကျွန်တော်မရနိုင်သေးပါဘူးအဲ့ဒီအတွက်ကိုကျွန်တော်ကဆေးရုံအုပ်ချုပ်ရေးခန္ဓာအပိုင်းပေါ့နော်ပြည်ပင်ကောင်းလေးကိုကျွန်တော်လုပ်ရမယ်ဝန်တန်းတွေအောက်ခြေဝန်တန်းတွေအစပေါ့အောက်ခြေဝန်တန်းကဝတ်စုံဝတ်ပြီးတော့ကျွန်တော်ဒီမူးယစ်ဆေးဝါးတက်ရောက်နေတဲ့လူနာကိုကျွန်တော်အိမ်ပြန်ပို့ပေးတယ်ဆိုတဲ့သဘောနဲ့ဒါပေမဲ့လမ်းမှာအရက်တိုက်လာတယ်လမ်းမှာအဲ့လူတရားပစံဖြူရဲဒါမျိုးတွေကျွန်တော်ရှိနေတာတွေ့နေရတာကိုအဲ့တော့ဆိုတာကတမက်နဲ့ဆယ်ဆယ်ပြောရတဲ့အတွက်ကြောင့်လူစီရတော့အများကြီးပါဗျာအဓိကကလူငယ်တွေကိုကျွန်တော်ကပညာရက်ဆိုင်ရာသုံးပါကြတယ်အတူတူရဲ့ဟိုနေအမှုပညာတူပြီးမဟုတ်ဝါသနာပါရာတော့အလုံးလက်မဲ့ဖြစ်ရင်ပို့ပြီးတော့မျိုးစေဝါပို့ဖြစ်တယ်ဗျာအဲ့တော့သူတို့အတွက်အချိန်ကြီးအားနေတာပေါ့နော်အဲ့တော့ကျွန်တော်ကတခုခုသူတို့ occupy လုပ်ခိုင်းအားရမယ်ရောဝါသနာပါရာကျောင်းမှာဒါကစားအမျိုးမျိုးပေါ့နော်ကျွန်တော်ခုကစိုက်ပျိုးရေးပေါ့နော်အသင်းလေးတွေဖွဲ့ပြီးတော့ဒီလိုလူငယ်တွေကစားသူတို့တစ်ချိန်လုံးလုပ်ပြလိုက်တယ်ဆိုလို့ရှိရင်တော့ဝိဆာဆေးဝါးတက်ကိုသူတို့လမ်းကြောင်းလွှဲတာညော့နေသွားပါလိမ့်မယ
်ဟုတ်ကဲ့ပါရှင့်ဆရာဒေါက်တာမြေဦးကျေးဇူးတင်ပါတယ်ကျမတို့ရဲ့အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်ဥစားဆွေးနွေးပေးခဲ့ကြသူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
ဝန်တင်ဒီဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညတိုင်းရည်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းညို့ကိုမက်ခင်ဖြူတွေးကပြောပြသွားမှာဖြစ်ပါတယ
်။2016ခုနှစ်အတွင်းဥရောပကိုသွားဖို့မြေရေပြည်ကိုဖြတ်ကူးတဲ့ရွှေပြောင်းဝင်ရောက်သူ2500ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယူကဒီကနေ့ပြောလိုက်ပါတယ်။2015ခုနှစ်ပထမ5လအတွင်းတုန်းကလည်းရွှေပြောင်းဝင်ရောက်သူ1855ဦးသေဆုံးခဲ့တာပါ။မြေလဲပင်လယ်ကိုဖြတ်ကူးသူ82ဦးမှတဦးလုံးသေဆုံးနေတာလို့ UNHCR ပြောခွင့်ရ William Spindler ကသတင်းတောက်တွေကိုဒီကနေ့ပဲပြောဆိုခဲ့တာပါရှင်။မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းကလူပေါင်း45သန်းကျော်ဟာပုံစံမျိုးစုံနဲ့ခေတ်သစ်ချေချွနေလို့ခိုင်းစီတာခံနေရတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကမ္ဘာတဝန်းကျွန်းပြုခိုင်းစီမှုဆိုင်ရာအညွန့်ကိန်း Global Slavery Index မှာဖော်ပြထားပါတယ်။အိန္ဒိယနဲ့ Uzbekistan နိုင်ငံတို့ဟာကမ္ဘာပေါ်မှာကျွန်းပြုခိုင်းစီခံရမှုအရေးအထွတ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာသာပါတယ်လို့သူတို့နိုင်ငံတွေရဲ့လူဦးရေနဲ့အချိုးချကြည့်ရင်လည်းကျွန်းပြုခိုင်းစီမှုနှုန်းအမြင့်ဆုံးရှိတဲ့နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကျွန်းပြုခိုင်းစီခံရတဲ့လူဦးရေ9သိန်းကျော်ရှိပြီးကျွန်းပြုခိုင်းစီခံရမှုဆိုင်ရာအညွန့်ကိန်းအရအစ်စ်စနစ်မှာရှိတဲ့အကြောင်းအစိုးရကစာမှာဖော်ပြထားပါတယ်ရှင်။ကျောက်ကိုရီးယားနိုင်ငံကပြုတ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာအောင်မြင်မှုရခဲ့ပုံမပေါ်ဘူးလို့တောင်ကိုရီးယားကပြောလိုက်ပါတယ်။မစ်ဆိုင်းတုံးကိုဝန်ဆွန်းစစ်ကမ်းမြို့အနီးကနေတနင်္လာနေ့စောပိုင်းတုန်းကလွတ်တင်ခဲ့တဲ့အကြောင်းတောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်ကညင်ညာချက်ထုတ်ပြန်ပြောလိုက်တာပါ။ဘယ်လိုမစ်ဆိုင်းမျိုးစားဖြစ်တယ်ဆိုတာကိုအာနာဘန်တွေကအတိအကျထုတ်ပေါ်ပြောတာမျိုးမရှိပေမဲ့တာလက်ပစ်မူဆူဒန်မစ်ဆိုင်းဖြစ်နိုင်တယ်လို့သတင်းတွေမှာဖော်ပြပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုမက်ခင်ဖြူတွေးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 အထိလိုင်းဒိုမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သတို့ရှင်နေအားလုံးဘေးပြေရာဝေးကွာပြီးစိုးရိမ်မှုကင်းနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.